Welcome to the Voice of America in Burmese.
Mingla nanne khimak mya tora simya shwin lan chami jawazi VOA Myanmar ba ye 2018 khu ne July 19 ye cha tawrin ni nanne khin si si ne ko American Pirang Zoo Washington DC myo lo ga ni line do mita 24 40 51 do ga ni dai yet sat tin thau lwin pe ni ba bi VOA ye Facebook sa mya na phit de VOA Burmese news ma le a chain ne tabin ni na sin ni ya ba le khya ကျွန်တော်စမိုးရွာကနအခုမနက်ခင်းအစီအစဉ်လေးတာဝန်ယူတင်ဆက်ပေးမှာပါ
။ကျွန်တော်ကျော်စန္ဒပါခင်ဗျာ2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်မှုရှိခဲ့တဲ့ဆရက်ကိစ္စပေါ်သမ္မတထရမ့်အဆိုရရဲ့အပြောဆိုတွေအခုအချိန်ထိမစင်မလင်းဖြစ်နေပါတယ်။လူ့အခွင့်အရေးကောင်စီဟာကုလသမဂ္ဂရဲ့ဆန့်ကျင်မှုတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟယ်လီကပြောကြားလိုက်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေကိုမှအင်ဂျင်နိုင်တဲ့အတူကြီးညာမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီခင်ဗျာ။အဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ်။ထဲမှာဆိုရင်တော့
ကားတုံညကစပြီးအကုန်လုံးပြန်ပြီးတော့ကပုံပြချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန့်တလန့်လိုက်ရင်
ဒါတော့လွတ်လပ်ရေးဖခင်ကြီးဘူကြောင့်ဆန်ဖြစ်ပါတယ်87တင့်ပြောက်87ကြိမ်မြောက်အာဇာနည်နေ့အထူးစီစဉ်ကိုတင်ဆက်တဲ့ခါမှာနားဆင်ကြအောင်ရှိပါတယ်ဒါပြင်အမေရိကန်ပြည်တော်စုမှကျင်းပနေတဲ့အာဇာနည်နေ့အခမ်းအနားကြောင်းနောက်ပြီးမြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေအရေးယူတဲ့အစီအစဉ်ချမှတ်ဖို့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လွှတ်တော်ဥက္ကဋ္ဌကတိုက်တွန်းနေဆိုတဲ့အကြောင်းနဲ့ထိုင်းနိုင်ငံလှိုင်ကူတင်းမှာပြိမိနေတဲ့ကလေးတွေရဲ့အတွေ့အကြုံစာရတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေဖြစ်ဦးကျော်စံသားရဲ့မြမအရေးတုံးသက်ချက်နဲ့ပြည်ုံကြီးရာစီစဉ်တွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့ထိတ်တန်းရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့မတ်အင်ဂျင်နယ်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့တဲ့ဆိုတဲ့အမေရိကန်ထောက်လှမ်းရေးဆုံးဖြတ်ချက်အပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်ပြီးအင်ဂျီရောဟာအခုအချိန်ထိမေးမယားဖြစ်နေပါတယ်။ရုရှားဟာအမေရိကန်ပြည်ထောင်စုအတွက်ချင်းချင်းမှုတရားဖြစ်နေစေလားဆိုတဲ့မေးခွန်းကိုဗိုလ်ထုနဲ့အစိုးရအဖွဲ့အစည်းအဝေးမှာဒေါ်နယ်ထရမ့်က No လို့ဖြေကြခဲ့ပါတယ်။အဲနိုင်ပိုင်းအကြသတင်းစာရှင်းလင်းပွဲလုပ်တဲ့အခါကျတော့သူရဲ့ပြောခွင့်ရဆာရာဟာကဘီဆင်နက်စ်ကသမ္မတက No လို့ပြောတာဟာသတင်းထောက်တွေရဲ့မေးခွန်းကိုဖြေဖို့ညှဉ်းဆန်းတာသာဖြစ်ပြီးမေးခွန်းအတွက်အဖြေပေးတာမဟုတ်ဘူးလို့ဆိုပြန်ပါတယ်။သူတို့ရုရှားတွေဟာအမေရိကန်ရွေးကောက်ပွဲကိုအမှန်တကယ်ပြစ်မှတ်ထားခဲ့တယ်လို့သမ္မတကယုံကြည်တာပါ။ကျမကသူရဲ့သဘောထားအတိုင်းရှင်းပြနေတာပါ။ပြောင်းပြန်လုပ်ပြောနေတာမဟုတ်ဘူးလို့လည်းဟာဂဘီစင်နာကရှင်းလင်းတော့ပါတယ်။ဒီရှင်းလင်းချက်အပေါ်သတင်းထောက်တွေကမကြေမနက်ဖြစ်လို့သမ္မတဒေါ်နယ်ထရမ့်ကိုတိုက်ရိုက်မေးတော့သူကမဖြေခဲ့ပါဘူး။ဒါပေမဲ့ဗုဒ္ဓနေ့က CBS Evening News မှာကြတော့2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုဟုတ်တယ်။သမ္မတပူတင်ကဒီအတွက်တာဝန်ယူရမယ်လို့ဒေါ်နယ်ထရမ့်ကပြောကြားသွားပါတယ်။
ထိုင်းနိုင်ငံမြောက်ပိုင်းမဲဆိုင်မြို့ထမ်းလွန်လှိုင်ကူရဲရေကြီးမှုကြောင့်အထက်မှသတင်းနှစ်ပတ်ကြာပိတ်မိရာကပြန်ပြီးလွတ်မြောက်လာတဲ့လူငယ်ဘောလုံးအသင်းဝင်12ယောက်နဲ့နီးပြဆရာတို့ဟာမနေ့ဗုဒ္ဓဘုနေ့ကချင်းရိုင်မြို့မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။တောဘက်ဘောလုံးအသင်းဝစ်ဆုံအဖြူအစိမ့်အင်ဂျီနဲ့အနက်ရောင်ဘောင်းမီတိုရီဝတ်ထားကြတဲ့လူငယ်တွေကိုကြမ်းကြမ်းမာမာရှင်ရှင်လန်းလန်းနဲ့တွေ့ရပြီးသတင်းစာရှင်းလင်းပွဲမလုပ်ခင်အပြင်ဘက်မှာဘောလုံးကန်တရုတ်ပြခဲ့ကြတာကိုပရိသတ်တွေကနှစ်ထောင်အားရအားပေးခဲ့ကြပါတယ်။အသက်17နှစ်ကနေ16နှစ်အရွယ်ဘောလုံးသမားတွေနဲ့နီးပြတို့ဟာချင်းရိုင်စင်းယုံကနေမနေ့ကဆင်းလာခဲ့ကြတာဖြစ်ပါတယ်။သူတို့ကိုကယ်ဆယ်ရေးလုပ်ရမှာထိုင်းရေတပ်ကအထူးရေငုပ်တပ်ဖွဲ့ဝင်ဟောင်းဆမ်မန်ဂွန်နန်လေးမတော်တဆတည်ဆုံးခဲ့ပါတယ်။ဂူတဲ့ပိတ်မိမှုကြောင့်ကိုအလေးချိန်4ကီလိုဂရမ်လောက်ဒီဘောလုံးလူငယ်အသင်းသားတွေကြဆင်းသွားခဲ့ပြီးမြပြန်လဲကယ်ဆယ်ပြီးနောက်မှာတော့3ကီလိုဂရမ်လောက်ပြန်ပြီးတက်လာကြောင်းဆရာဝန်တွေကသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်ရှင်
။ကုလသမဂ္ဂလူခွင့်ရေးကောင်စီဆိုတာဟာကုလသမဂ္ဂရဲ့အေယမဆုံးရှုံးမှုတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟီလီကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလူခွင့်ရေးကောင်စီကနှုတ်ထွက်ဖို့ဂျွန်လာရုံကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သူ့သမ္မတကြီးကအခုလိုပြောကြားလိုက်တာပါ။လူခွင့်ရေးကောင်စီဟာအစီတရားကိုအခြေခံတဲ့နေရာမဟုတ်ဘဲနိုင်ငံရေးဇက်ကွန်တစ်ခုသာဖြစ်တယ်လို့သမ္မတထရမ့်ရဲ့အဆိုအရအဖွဲ့ဝင်တူလည်းဖြစ်တဲ့သမ္မတကြီးနီကီဟီလီကဝါရှင်တန်မြို့တော်က Heritage Foundation မှာပြောကြားသွားတာဖြစ်ပါတယ်။လူခွင့်ရေးကောင်စီဖွဲ့စည်းရမှာကမ္ဘာပေါ်မှာလူခွင့်ရေးအချိုးဖောက်ဆုံးနိုင်ငံတွေဖြစ်ကြတဲ့တရုတ် Venezuela Saudi Arabia နဲ့ Egypt လိုနိုင်ငံတွေပါဝင်နေတာကိုအမေရိကန်ကသဘောမတူဘူးလို့လည်းဟီလီကဆိုပါတယ်။လူခွင့်ရေးချိုးဖောက်ဆုံးအဆိုအရတွေကိုလူခွင့်ရေးကောင်စီကမဆုတ်ချဘဲအကာအကွယ်ပေးနေတာတွေပုံများလာတဲ့ပါကစ္စပါလက်စတိုင်းလူမျိုးတွေပေါ်ပြုမှုဆက်ဆံမှုအတွက်အစ္စရေးကိုကွက်ပြီးဒီကောင်စီကဝေဖန်နေတဲ့အတွက်လည်းပူပြီးစိတ်ပြတ်ရတယ်လို့နီကီဟီလီကဆိုပါတယ်
တောင်အာဖရိကကပထမဆုံးဒီမိုကရေစီနီးကျရွေးကောက်တင်မြောက်ခံခဲ့ရတဲ့သမ္မတလည်းဖြစ်လူဖြူလူမဲအသားအရောင်ခွဲခြားမှုတိုက်ဖြတ်ခဲ့တဲ့ပြည်သူ့အခွင့်အရေးခေါင်းဆောင်လည်းဖြစ်တဲ့သမ္မတဟောင်းနယ်ဆင်မန်ဒဲလာရဲ့အသက်တရာပြည့်အထိမ့်မဲ့အခမ်းအနားကိုဗုဒ္ဓဘုနေ့ကတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘတ်မြို့တော်မှာဆင်နွှဲခဲ့ရမှာတောင်အာဖရိကနိုင်ငံသားတွေဟာသူ့မွေးနေ့မှာတနေ့ကိုအနည်းဆုံး68မိနစ်အကျိုးရှိတဲ့အလုပ်လုပ်ကြရင်းနဲ့သမ္မတဟောင်းနယ်ဆင်မန်ဒဲလာကိုဂုဏ်ပြုခဲ့ကြပါတယ်။သူ့ကိုဇူလိုင်လ18ရက်နေ့1918ခုနှစ်မှာမွေးဖွားခဲ့တာပါ။အသားအရောင်ခွဲခြားမှုတိုက်ဖြတ်ရေးကိုဥဆောင်လှုပ်ရှားခဲ့တာကြောင့်တောင်အာဖရိကလူပြုအစိုးရကသူ့ကိုထောင်တွင်းအကျဉ်းချထားရမှာ28နှစ်တာအကျဉ်းချခံခဲ့ရပါတယ်။မက်ဒီဘာလို့အမှတ်တရခေါ်ခဲ့တဲ့မန်ဒဲလာရဲ့စိတ်သက်ခိုင်မာမှုနဲ့တနာကျင်နာမှုတို့ကိုကဘာတဝမ်းကအမှတ်တရဆိုရှယ်မီဒီယာတွေမှာမွေးနေ့လက်ဆောင်စကားပါခဲ့ကြပါတယ်။အမေရိကန်သမ္မတဟောင်းဘရက်အိုဘားမားကလည်းဒီသူ့ရဲ့မွေးနေ့ပွဲအခမ်းအနားကိုတက်ရောက်ပြီးတော့သူပြောကြတဲ့မိကွန်းထဲမှာတော့ဒီကနေ့ကဘာကြီးမှာအသားရောင်ခွဲခြားမှုနဲ့ကြားမခွဲခြားမှုတွေဆက်လက်ရှိနေပြီးကောင်းမွန်တဲ့ရည်မှန်းချက်ပန်းနိုင်အောင်မြင်နိုင်ရေးအတွက်ပိုပြီးငြိမ်းချမ်းပြီးပုံမှုပူပေါင်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့တယ်လို့နယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပခဲ့တဲ့မန်ဒဲလာနှစ်တရာပြည့်အထိမ့်မဲ့အခမ်းအနားမှာလည်းအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကငြိမ်းချမ်းရေးလူကုန်သိက္ခာဆောင်ထင်းရေးကျင်နာတနာမှုပြတာရေးစတာရီအတွက်နယ်ဆင်မန်ဒဲလာဟာရက်တီခဲ့တဲ့မိရှုတစောင်းလို့ဂုဏ်ပြုပြောကြားခဲ့ပါတယ်ရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9683ညလိုင်းထိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505ရောကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဝါရှင်တန်မြို့ရာဗီဒရီမားဆက်လက်ကြီးညာနေပါတယ်။အမေရိကန်နဲ့ကွန်ဂိုရဲ့အငင်းပွားမှုပြည်လျေအထုမှုကိုတရုတ်သမ္မတရှီဂျင်းဖင်ကဝေးလက်ကြောင်ပတ်လုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ထိတ်တန့်စီးပွားရေးအကြံပေးကဆွဆွဲလိုက်ပါတယ်။သူတို့နှစ်နိုင်ငံထိတ်တိုက်တွေ့ဆုံနေတဲ့သွင်းကုန်ခွန်ကောက်ခံတဲ့ကိစ္စတရုတ်အရာရှိကဆုံကန်တိုင်စီဂျင်ဂျာဘီမဲ့သမ္မတရှီဂျင်းဖင်ကတရုတ်ပြည်ရဲ့နည်းပညာလွှဲပြောင်းရေးနဲ့ကုန်သွယ်ရေးမူဝါဒတွေကိုပြင်ဆင်ဖို့ညှင်းဆန်နေတယ်လို့နိုင်ငံတော်စီးပွားရေးရာကောင်စီဒါရိုက်တာလယ်ရီကတ်လူကပြောကြားလိုက်ကြပါလောလောဆယ်မှာသမ္မတချီကအပေးယူမလုပ်ချင်ဘူးအချိန်ဆွဲထားပါတယ်ဘောလုံးကသူ့လက်ထက်မှာရောက်နေတာပါလို့ကတ်လူကဆိုပါတယ်ဥရောပကော်မရှင်ဥက္ကဋ္ဌယန်ကလော့ဂျန်ကာဟာသမ္မတဒေါ်နယ်ထရမ့်ရဲ့နောက်ပိုင်းအင်ပီရိုမှာတွေ့ဆုံတဲ့အခါမှာကုံတော်ကြီးအပီယူလုံးလိမ့်မယ်လို့မျှော်လင့်ကြောင်းလည်းပဲကတ်လူကပြောကြားလိုက်ပါတယ်
။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်အတင်းကျပ်မောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့အရေးယူတဲ့အစဉ်ချက်ချမှတ်ဖို့ ICC အဖွဲ့ဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလွှတ်တော်ဥက္ကဋ္ဌကမနေ့ကတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့ကနယ်သာလန်နိုင်ငံ The Hague မှာပြုလုပ်တဲ့ Rome Statute ကို ICC ခုံရုံးကိုစတင်ခဲ့တဲ့သဘောတူစာချုပ်အနှစ်20ပြည့်အထိမ့်မဲ့အခမ်းအနားကိုတက်ရောက်လာချိန်မှာသူကအဲ့ဒီလိုပြောကြားခဲ့တာပါ။မြန်မာလုံခြုံရေးတပ်တွေဘက်ကအင်အားသုံးနယ်မြေရှင်းလင်းမှုစစ်ဆင်ရေးအတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်မှုဆွဆွဲချက်တွေအတွက် ICC အနေနဲ့တရားစီရင်အရေးယူဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းကြောင်းသူကပြောပါတယ်။ဒါအပြင်ပြစ်ဒဏ်ကင်းလွတ်ခွင့်အစင်းလာအဆုံးသတ်စေဖို့နဲ့အပြင်းထန်ဆုံးလူသားဒုပေါ်ရက်ဆက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုခုံရုံးတင်အပြစ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကပြောပါတယ်ရှင်
။ပါကစ္စတန်မှာနောက်လာမဲ့ဝန်ကြီးချုပ်ရာထူးအတွက်အလားအလာရှိတဲ့ရှင်ပြိုင်သူအင်မရန်ခန်ကဇူလိုင်25ရွေးကောက်ပွဲမှာသုပတိအနိုင်ရဖို့မျှော်လင့်ကြောင်းပြောကြားလိုက်ပါတယ်။ကျွန်တော်ဟာအကောင့်မြင်တဲ့သူဟာနိုင်ရမယ်လို့အမြဲတမ်းတွေးတဲ့အကစားသမားတယောက်ဖြစ်ပါတယ်ရွေးကောက်ပွဲအတွက်ကျွန်တော်အနေနဲ့ရောကျွန်တော်ပါတီအတွက်ပါပြင်ဆင်ခဲ့တာဟာ20နှစ်တာကာလအတွင်းဒီတိုင်အကောင်းဆုံးပြင်ဆင်ထားတာဖြစ်တယ်လို့နိုင်ငံအနောက်ပိုင်းရှန်ဂလာမြို့မှာမဲဆွယ်စီယွန်ရေးကာလအတွင်းမစ္စတာခန်က VOA ကိုပြောကြားခဲ့တာဖြစ်ပါတယ်အသက်65နှစ်အရွယ်ခန်မှာအစိုးရအဂရီလိုက်စားမှုတိုက်ဖြတ်ရေးစီယွန်နံပြားမှုတိုက်ဖြတ်ရေးကျန်းမာရေးပညာရေးအဆင့်ပြင့်တင်ရေးဖူလုံကျော်ရတဲ့အစ္စလာမ်နိုင်ငံထူထောင်ရေးကတိတွေနဲ့မဲဆွယ်စည်းရုံးနေတာဖြစ်ပါတယ်
။တူရကီအနေနဲ့ရုရှားဒုံးကျည်ကာကွယ်ရေးနီးစနစ်ကိုဝယ်ယူဖို့ရှိနေတာကြောင့် American လို့ F-35 တိုက်လေယာဉ်တွေကိုတူရကီနိုင်ငံစီတင်ပို့မဲ့အစီအစဉ်ပိတ်ပင်ဖို့ American လွှတ်တော်ရဲ့ကြိုးပမ်းချက်ကိုတူရကီအစိုးရကကန့်ကွက်လိုက်ပါတယ်ရှင်။ Direct from Washington The Voice
of America VOA ထိတ်တရောက်နိုင်ငံတကာသတင်းတွေကိုဥကြောဇန်တာနဲ့မတ်အင်ဂျင်နီယာတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာလေးတွေကိုနားဆင်ကြဖို့အချိန်ရောက်ပါပြီအခုရင်ဆုံးတော့ ဒီကနေ့ကြောက်ရောက်တဲ့82ကြိမ်မြောက်အာဇာနည်နေ့အထူးအစီအစဉ်ကိုတင်ဆက်ပေးမှာပါမြန်မာလူလည်ရေးခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းတချိန်ကပြောကြားခဲ့တဲ့မိန့်ခွန်းတွေကအခုလက်ရှိမျက်မှောက်ခေဒီမိုကရေစီအသွင်ကူးပြောင်းရေးကာလနဲ့ကန့်ညီမယ်လို့ယူဆရတဲ့ဗိုလ်ချုပ်ရဲ့မိန့်ခွန်းကောက်နှုတ်ချက်တွေကိုဒေါ်လာလတ်တန်းကစူးစီးတင်ဆက်ထားပါတယ်နားဆင်ပါခင်ဗျာ
အလုလရဲ့ဖခင်ကြီးပိုချွအောင်ဆန်းနဲ့တကွာတခြားအာဇာနီကောင်းဆောင်တွေဖြစ်ကြတဲ့တခင်မြဒီတို့ဥပချိုးဥရဇဥပဝင်းမန်ပတ်ခိုင်နဲ့မိုင်းပွန်စောဘွားကြီးဆက်ဆန်းထွန်းတို့ဟာလွန်ခဲ့တဲ့82နှစ်ကဒီနေ့ဒီရက်ဖြစ်တဲ့ဇွန်လ19ရက်နေ့ကနနေ့10:38မိနစ်မှာလောက်ချံခံခဲ့ကြရတဲ့အတွက်တနိုင်ငံလုံးယူကျုံမရဖြစ်ခဲ့ကြရတဲ့နေ့ပဲဖြစ်ပါတယ်လွတ်လပ်ရေးမရမီတနှစ်နီးပါးအလို့ကပိုချုပ်အနေနဲ့လောက်ချံခံခဲ့ရပြီမဲ့လို့လေလွတ်လပ်ရေးရရင်မြန်မာနိုင်ငံသားတွေအနေနဲ့ဘယ်လိုထိမ့်သိမ်းစောက်ရှောက်ချဖို့တာဝန်ရှိတယ်လဲဆိုတာသူပြောကြခဲ့တဲ့မိကွန်းတွေကတော့ခဏထိမေးမရနိုင်တဲ့ပြောကြားချက်တွေလို့ဆိုရမှာပါဒါကြောင့်လဲစစ်ဆူရခစ်ဆက်ဆက်ဖြတ်ကျော်ခဲ့ပြီးခုပိုချုပ်ရဲ့တမိဖြစ်သူဒေါ်အောင်ဆန်းစုကြည်ရဲ့ NLD အဆိုရခစ်မှာငြိမ်းချမ်းရေးရရှိဖို့ဒီမိုကရေစီအသွင်ကူးပြောင်းမှုဖော်ဆောင်ရမှာရင်ဆိုင်နေရတဲ့အကဲဆတ်မှုတွေကိုမြန်မာနိုင်ငံသားတွေအနေနဲ့တတော်တနည်းကဘယ်လိုကူညီဆောင်ရွက်ဖို့တာဝန်ရှိပါသလဲဆိုတာကိုလွတ်လပ်ရေးထိမ့်သိမ်းမှုပြောကြားခဲ့တဲ့ဗိုလ်ချုပ်ရဲ့မိကွန်းတွေကနေကောက်နှုတ်တင်ပြလိုပါတယ်ပြီး
တော့ကျွန်တော်တို့ကတကားတော့၃ညကစပြီးအကုန်လုံးပြန်ပြီးတော့ကအုတ်ပြစ်ချပြီးအလုပ်လုပ်ရမှာဆိုတော့ကျွန်တော်တို့ကတခြားနိုင်ငံတွေကခြိလန်းတလန့်လိုက်ရင်တခြားလွတ်လပ်တဲ့နိုင်ငံတွေကခြိလန်းတလန့်လိုက်ရင်ကျုပ်တို့ကခြိလန်း50လန့်လိုက်နိုင်မှာအဲ့ဒီလိုနိုင်နေတဲ့အခါကျမှနောက်10နှစ်အနည်း20တန်းပြီးအားဖြင့်အဲ့လိုဒန်းသူညီသူဖြစ်သွားတယ်ဒန်းသူညီသူမဖြစ်သမျှကာလပတ်လို့ဒီတိုင်းပြည်ကြီးကလွတ်လပ်တယ်ဆိုပေမဲ့ဘုလူလည်းပဲမြင်ရတဲ့အခါမျက်နှာချိုသေးရဒီလူမြင်နေမြင်ရတဲ့အခါလည်းမျက်နှာချိုသေးရဖာတယ်လို့နိုင်ငံမျိုးဖြစ်နေမှာပဲစားခင်ဗျားတို့အစီအစဉ်တောင်းပ
ါဒါပြင်နိုင်ငံပြန်လဲထူထောင်ရေးမှာတိုင်းရင်းသားညီညွတ်ရေးနိုင်ငံညီညွတ်ရေးဟာသိကူအရေးကြီးတဲ့အကြောင်းလေးဘူချုပ်ကပြောကြားခဲ့ပါတယ်
။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းရင်းသားလူထုညီညွတ်ရေးသာပါသမားတွေညီညွတ်တာတုံမလို့ကျင်ပါဘူး။တိုင်းရင်းသားချင်းချင်းညီညွတ်ရေးတိုင်းလူပြည်သားလူထုညီညွတ်ရေးအဲ့ဒီညီညွတ်ရေးနှစ်ခုမရှိသမျှကာလပတ်လို့ဟဲ့။ဒီတိုင်းပြည်ဟာလွတ်လပ်ပင်လွတ်လပ်ရတော်လည်းပဲ။ဘယ်ပါတီချက်ချက်ဘယ်ဆိုးရလှုပ်လှုပ်ဖာတဲ့တိုင်းပြည်ချင်းနေပါပဲ။နော်ပြောချက်အဲဒီတော့ကဒီနှစ်ခုကိုခင်ဗျားတို့ကမပြတ်ပါစီနဲ့ဘသူကဘာလို့လို့မပြတ်ပါစီနဲ့အဲ့ဒါအမတန်အရေးကြီးပါလေ
နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေကြောင့်စီးပွားရေးလမ်းပွင့်လာပြီးမြန်မာနိုင်ငံကိုနိုင်ငံခြားသားတွေတဖွဲ့ဖွဲ့လာရောက်ပြီးစီးပွားရေးနဲ့ရင်းနှီးမြှုပ်နှံမှုကြိုးပမ်းနေကြတဲ့အချိန်မှာမြန်မာနိုင်ငံသားတွေအနေနဲ့အမျိုးကုန်ထိမ့်သိမ်းပြီးကိုယ်လူမျိုးကိုကိုချစ်မြတ်လို့ဘူးစားပိတတ်ဖို့အရေးကြီးတာဖြစ်ပါတယ်ဒီနေရာမှာမြန်မာသူရဲ့စိတ်ဓာတ်အားနည်းချက်ကဘယ်လိုရှိပါသလဲဘုချုပ်ရဲ့ပြောကြားချက်ကတော့ရှင်းလင်းပြီးအမှတ်ရစရာလို့ဆိုရမှာဖြစ်ပါတယ်ရှင
်ဘောလုံးပွဲကြည့်ကျွန်တော်တို့ပမာတွေဟုတ်လားဘောလုံးပွဲမှာကံရတဲ့ကံပဲဆိုရင်ဘောကပထမစကိုတွင်ရရင်အတော်လေးတစ်ခါအားဆက်လာအားတက်လာတာပဲတက္ကနာပဲပြုလာနောက်တစ်ခါဟလာအဲ့လိုဝါပြတဲ့နေရာမဲ့တော်တော်လေးကိုလေးများလာပြီဆိုရင်အဲကြော့ကြော့ပေါ့ပေါ့ခံတင်းတာငါနိုင်မှာပါပဲအဲ့ဒါနဲ့နေပြီးတော့တစ်ဖက်ကနေပြီးနောက်ဆုံးအပိဓာကာကြမှာကတ်ပြီးတော့ဒါကကိုသွင်းသွားလို့အဲတရေပြစ်ပြစ်ကျုံတာပြစ်ပြစ်ဖြစ်သွားတာမျိုးနဲ့ကျွန်တော်တို့ဘောလုံးပွဲရာသီမဲ့ခင်ဗျားတို့ပြန်ပြီးစဉ်းစားကြည့်တွေ့မှာဟလာဒါတွေမကတဲ့ဘူးဟလာဒီကျုံသွားတဲ့လူကလည်းပဲဘောလုံးကန်လို့ရှိရင်ပထမအပိုက်မဲ့ဓာကြီးဝက်မဲ့ကျုံသွားရင်တော့တော်သေးခဏနေဒုတိယနိုင်ဝဲပဲကန်လို့10မိနစ်လောက်လဲကြာတော့ဘုကကိုယ့်ဘက်ကဂိုးလည်းမသွင်းနိုင်ဘူးဆိုအဲ့ဒီခါကျလူထတာဒါကျွန်တော်တို့ဗမာဘောလုံးပွဲတွေဘောလုံးကန်တဲ့အဖြစ်အဲ့ဒါ sporting spirit မရှိဒါပါလဲဆိုလို့ချင်းဗမာတွေစိတ်ထဲမှာတော့ဒါချင်းလိုက်မယ်ပေါ့ဗမာတွေဟာ သိတတ်ထက်တယ်ပါဗျာကလွဲသဖြင့်ကောင်းနေတယ်ဆိုတဲ့အတူတူပဲဒီစကားကဒီနေရာမှာသုံးဖို့ပါတယ်ဗျမမာတဲ့စိတ်ဓာတ်ကမဟုတ်တဲ့နေရာတွေသွားပြီးတော့နေတကယ်နေရာတွေကျတော့အသုံးမချအမပြေလွတ်လာရင်ရအောင်လို့အမျိုးမဲ့အသုံးမချခြင်းဘူးဟလားအမပြေပြန်နေတူတောင်းရေးလောက်တဲ့နေရာမျိုးမဲ့အသုံးမချခြင်းဘူးမမာဗမာချင်းချဖို့မဲ့လောက်ရှင်တယ်ဟလားအဲ့ဒါမျိုးတွေလောက်ရှင်တယ်ဒါမျိုးတွေလောက်ရှင်လို့ဘယ်တော့မှအကျိုးမရှိဒီတိုင်းပြည်ဘယ်တော့မှပြန်လဲမတူတောင်းနိုင်ဘူးဒီတိုင်းပြည်ဘယ်တော့မှမလွတ်လာနိုင်ဘူးလွတ်လာရင်လည်းဘယ်တော့မှကြာနေတာလွတ်လာရင်မဖြစ်ဘူးအဲ့တော့အဲ့ဒီတော့ကဒီတော့ကျွန်တော်တို့အဲ့ဒီစိတ်ဓာတ်မျိုးကိုလုံးဝဖြောက်ပြစ်ဖို့လိုတဲ့ကျွန်တော်တို့ကအာလုံးပဲလှုပ်လှုပ်ပြီးတဲ့အထိနောက်ဆုံးတစ်နေ့ပြီးတဲ့အချိန်မှာရှုံးမယ်ခင်းသည်ဖြစ်စေနိုင်မယ်ခင်းသည်ဖြစ်စေအကျော်တန်းသွဲနဲ့ကျွန်တော်တို့သွား
ဒါတော့အာဇာနီနေ့အထူးအစီအစဉ်ကိုဒေါ်လာလာတန်းစီစဉ်တင်ဆက်ပေးခဲ့တာဖြစ်ပါရခင်ဗျာနိုင်ငံရေးမှာလက်နက်နဲ့ဖြေရှင်းတာဟာပြဿနာကိုပြည်လေစေမဲ့နီးလမ်းမဟုတ်ဘူးဆိုပြီးတော့အာဇာနီကြီးတူဖြစ်တဲ့ဥပဝင်းရဲ့သားဒေါက်တာစိန်ဝင်းက82နှစ်မြောက်အာဇာနီနေ့မှာပြောကြားလိုက်ပါတယ်ဒီအာဇာနီနေ့အခမ်းအနားကိုအမေရိကန်ပြည်တော်စုမေရီလန်းပြည်နယ်မှာကျင်းပခဲ့တာဖြစ်ပါတယ်ဒီအကြောင်းကိုကိုညာဝဲအောင်ကစူးစီးတင်ပြပေးပါလိမ့်မယ်ခင်ဗျာ
82နှစ်မြောက်အာဇာနီနေ့အထိမ်းအမှတ်အခမ်းအနားတစ်ရက်ကိုအာဇာနီဥပဝင်းရဲ့သားဒေါက်တာစိတ်ဝင်းမိသားစုကဦးစီးပြီးမြန်မာမိသားစုတွေနဲ့အတူအမေရိကန်ပြည်ထောင်စုအရှိဘက်ချမ်းမေရီလန်းပြည်နယ်မင်္ဂလာယာမဖုန်းတော်ယူကျောင်းမှာဇူလိုင်18ရက်ညနေပိုင်းကကျင်းပခဲ့ကြပြီးကွယ်လွန်သွားကြတဲ့အာဇာနီခေါင်းဆောင်ကြီးတွေကိုရည်စူးရင်းအလှူဒါနပြုအမျှအတန်းဝေခဲ့ကြပါတယ်ဇူလိုင်19ရက်နေ့ကဗိုလ်ချုပ်အောင်ဆန်းနဲ့အတူအလို့ကြံခံရတဲ့ကိုဦးထဲမှာဗိုလ်ချုပ်ရဲ့အကိုအရင်းတော်ဆက်သူဥပဝင်းလည်းပါဝင်ပြီးဘူဂျောင်းဆိုင်ရဲ့ဖဆဖလာကြားပြအစိုးရအဖွဲ့ထဲမှာကုသံရောင်းဝယ်ဝန်ကြီးအဖြစ်တာဝန်ယူခဲ့တာပါလက်ရှိမေရီလန်းပြည်နယ်မှာနေထိုင်တဲ့ဒေါက်တာစေဝင်းဟာအာဇာနီဥပဝင်းရဲ့သားတူဖြစ်ပြီးဖခင်လှုပ်ကြံခံရတဲ့အချိန်တုန်းကသူဟာအသက်3နှစ်အရွယ်သာရှိသေးတာပါ
ကျွန်တော်ကငယ်သေးတယ်3နှစ်သားဆိုတော့ဝင်းလေးရမှာမှန်သိမသိဘူးညာဟိုဂျူဘလီဟောသွားတာကျွန်တော်မှတ်မိရဲ့အဲရုပ်အလောင်းတွေပေါ့အဲ့မှာထားတာဟိုဂျူဘလီဟောမှာစစ်သားတွေကလေးပြူလာကျွန်တော်မှတ်မိရဲ့အဲသူတို့လိုလိုက်လှုပ်တာလည်းကျွန်တော်မှတ်မိရဲ့ဒါပေမဲ့လို့တည်တည်ချာချာရုပ်မုံတော့ဘောနော်အဲတော့မှတ်မိဘူးရကျွန်တော်အမေတို့ဘာလို့ကတော့ပြောတာဘောကျွန်တော်မအိပ်ဘူးကိုတိုင်းကတော့မှတ်မိဘူးရ
မြမသမိုင်းမှာအခုလိုလက်နဲ့အားကိုပြီးလှုပ်ကြံတဲ့နီးနဲ့နိုင်ငံရေးအာဏာရယူဖို့ဖြည့်ရှင်းတဲ့နီးဟာပြည်ထနာကိုပြေလည်စေမယ့်နီးလမ်းမဟုတ်ဘူးလို့ဒေါက်တာစေဝင်းကသုံးသပ်ပါတယ်
။နော်ဒီပုံကြောင့်လှုပ်ကြံခံရတယ်။ဒီအတွေ့အကြုံရတော့ဆိုးကျိုးကြီးပဲ။အကောင်ကျိုးလုံးဝမရှိဘူး။လက်နဲ့နီးနဲ့ဖြည့်ရှင်းလို့တချို့လေလဲအသက်ပြောက်တာတွေလည်းကျွန်တော်တို့ကြားနေတာပဲ။ဒီအတိုင်းဝင်ကျွန်တော်တို့ဟာတစ်ခုနဲ့တစ်ခုပြဿနာတစ်ခုဖြည့်ရှင်းတဲ့အခါမှာဒီလက်နဲ့နဲ့ဖြည့်ရှင်းတဲ့နီးတွေကအရှိမရဘူးရ။တို့တို့အတူနော်ညီညီညွတ်ညွတ်နဲ့လှုပ်ကြရအောင်ဆိုတာပိုကောင်းတော့ဗောရ
ဘူဂျောင်းဆန်နဲ့တကွာအာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံရတာအခုဆိုဆယ်စုနှစ်နဲ့ချီရှိလာပြီဖြစ်ပါတယ်ဘူဂျောင်းဆန်အလှုပ်ကြံမခံရခင်1948ခုနှစ်ဖေဖော်ဝါရီလထဲမှာတိုင်းသားတွေနဲ့အတူတကွာဖက်ဒရယ်ပြည်ထောင်စုကိုတီထောင်သွားဖို့ဆိုပြီးရှမ်းပြည်နယ်မှာပင်လုံစာချုပ်ချုပ်ဆိုခဲ့တာပါဘူဂျောင်းဆန်နဲ့အာဇာနီခေါင်းဆောင်ကြီးတွေမျှော်မှန်းခဲ့ကြတဲ့ပြည်ထောင်စုစနစ်ဟာလည်းအခုချိန်ထိအကောင့်ထဲပေါ်မလာသေးဘူးလို့ကယ်လီဖိုးနီးယားအခြေစိုက်ရှမ်းစာပေနဲ့ယဉ်ကျေးမှုအသင်းဥက္ကဋ္ဌဒေါက်တာဆိုင်းထွေးမောင်ကမြင်ပါတယ
်ပြောရမယ်ဆိုရင်ကျွန်တော်တို့ပြည်ထောင်စုမြန်မာနိုင်ငံတော်ကြီးလွတ်လပ်ရေးရဖို့ကျွန်တော်တို့ရှမ်းနေပါတယ်ကျွန်တော်တို့ဖက်ဒရယ်ပြည်ထောင်စုဆိုတာကခွဲထွက်ဖို့မဟုတ်ဘူးဖက်ဒရယ်ပြည်ထောင်စုဆိုတာကပြည်ထောင်စုမှာအတူညီပြီးတော့မှညီတူညီမျှခံစားခွင့်ကိုယ်ပိုင်လွတ်လပ်ခွင့်ကိုယ်ပိုင်အုပ်ချုပ်ခွင့်ကိုယ်ပိုင်ကြားထမ်းခွင့်တွေရှိတယ်အဲ့ဒီဖက်ဒရယ်ရဖို့ရန်ကျွန်တော်တို့ကအဲ့ဒါကိုကျွန်တော်တို့တောင်းဆိုတယ်ဒါပေမဲ့နောက်ပိုင်းကျတော့ကအဲ့ဒီဖက်ဒရယ်စနစ်ဖက်ဒရယ်ပြည်ထောင်စုမဟုတ်တော့ဘဲနဲ့တစ်ဖွဲ့တည်းကပဲအုပ်စိုးသွားတဲ့နိုင်ငံဖြစ်သွားတယ်ကျွန်တော်တို့အနေနဲ့ကပြန်ပြီးတော့အဲ့ဒီပြည်ထောင်စုကိုပြန်ဖော်နေတာ အထင်လွဲတာကဖက်ဒရယ်လို့ပြောရင်ခွဲထွက်တယ်လို့ပဲသူတို့ထင်နေတာအဲ့ဒါလုံးဝကိုမားတယ
်မြန်မာလူလည်းရဖို့ကြိုးပမ်းနေချိန်1948ခုနှစ်ဇူလိုင်လ19ရက်နေ့မနေ့ဆယ်နိုင်ကျော်မှာဂလုံဥစော့ရဲ့စေခိုင်းချက်အရလက်နက်ကိုင်းဒူအုပ်စုကရန်ကုန်ပူအောင်ကျော်လန်းဝန်ကြီးများရုံးမှာဗိုလ်ချုပ်ဆန်းတို့ရဲ့အစိုးရအဖွဲ့ဝန်ကြီးများအစည်းအဝေးလုပ်နေချိန်ဝင်ရောက်ပစ်ခတ်လုကြံခဲ့တာကြောင့်19ဇူလိုင်နေ့ကိုအာဇာနည်နေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်အလုကြံခံရသူ9ဦးကတော့ဗိုလ်ချုပ်ဆန်းဥပဝင်းမန်းပခိုင်မိုင်းပွန်စော်ဘွားဆက်ဆန်ထွန်းဥရာဇတ်ဒီတို့ဥပချိုးတခင်မြအတွင်းဝန်ဦးအောင်မောင်နဲ့ရဲဘော်ခုတွေးတို့ဖြစ်ကြပါတယ်ခင်ဗျာ
ဒါကတော့ကိုညံဝင်းအောင်ရဲ့တင်ပြတာဖြစ်ပါတယ်ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုအတင်းကျပ်မောင်းထုတ်ခဲ့တဲ့မြန်မာနိုင်ငံကို ICC နိုင်ငံတကာရာဇဝတ်ခုံရုံးအနေနဲ့အရေးယူတဲ့စီရင်ချက်ချမှတ်ဖို့အတွက် ICC အဖွဲ့ဝင်ဘင်္ဂလားဒေ့ရှ်နိုင်ငံလွှတ်တော်ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်။အင်္ဂါနေ့နယ်သာလန်နိုင်ငံဒဟိတ်မြို့မှာပြုလုပ်တဲ့ Rome Statute ခေါ်တဲ့ ICC ခုံရုံးကိုစတင်တဲ့သဘောတူစာချုပ်အနှစ်20ပြည့်တဲ့အထိမ်းအခမ်းအနားကိုတက်ရောက်လာချိန်မှာသူကအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။မိုင်းအင်ဂျင်နိုင်ငံအပြည့်စုံတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဘင်္ဂလားဒေ့ရှ်လွှတ်တော်ဥက္ကဋ္ဌဒေါက်တာရှရင်ရှာမင်းချောက်ဒရီကအိန္ဒိယမြန်မာနိုင်ငံမှာပြည်တံကနေကင်းလွတ်ခွင့်ရှိနေတဲ့အစဉ်လာကြောင်းတေကျေပျက်စီးထိခိုက်မှုတွေရှိနေတာကိုကဘာကြီးအနေနဲ့မျက်မြင်သက်သေအဖြစ်ထပ်မံမြင်တွေ့ခဲ့ရကြောင်းအခမ်းအနားမှာအခုလိုပြောသွားပါတယ်
Since August 25, 2017, more than 1 million Rohingyas, majority of whom are women and children,
have been displaced. အမျိုးသမီးနဲ့ကလေးငယ်အများစုပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်တသန်းကျော်တို့ဟာကျမတို့နိုင်ငံပိုင်နဲ့ထဲကိုဝင်ရောက်လာခဲ့ကြပါတယ်လူမျိုးတုံးသက်ဖြတ်မှုကာကွယ်ရေးဆိုင်ရာကုလသမဂ္ဂထူးကိုယ်စားလှယ်ကဒါဟာရက်ဆက်လာတဲ့ရာဇဝတ်မှုတွေလို့ပြောခဲ့သလိုကုလသမဂ္ဂလူအခွင့်ဆိုင်ရာမဟာမင်းကြီးကလည်းဒါဟာဖက်ဆာအုပ်တွေမှာထောက်ပြတဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုလို့ပြောခဲ့ပါတယ်
ဒါကြောင့်မြန်မာလုံခြုံရေးတပ်တွေဘက်ကအင်အားသုံးနယ်မြေရှင်းလင်းမှုဆစ်စင်ရေးအတွင်းကျူးလွန်ခဲ့တဲ့ရာဇဝတ်မှုဆွဆဲချက်တွေအတွက် ICC အနေနဲ့တရားစီရင်အရေးယူဖို့ဘင်္ဂလားဒေ့ရှ်ကတိုက်တွန်းကြောင်းဒေါက်တာရှရင်းကအခုလိုပြောပါတယ်
We are encouraged at the initiative of the prosecution seeking ruling on the application of jurisdiction on Myanmar
ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံကိုအတင်းအဓမ္မမောင်းထုတ်ခဲ့တဲ့နိုင်ငံတကာပြည်မှုခုံရုံး ICC အဖွဲ့ဝင်နိုင်ငံမဟုတ်တဲ့မြန်မာနိုင်ငံပေါ်အရေးယူနိုင်ဖို့ ICC ရဲ့ရှေ့နေချုပ်ကတရားစီရင်ပိုင်ခွင့်ရဖို့ကြိုးပမ်းမှုနဲ့ပတ်သက်လို့ကျမတို့ကအားတင်မိပါတယ်။ Rome Statute သဘောတူစာချုပ်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ဝင်နိုင်ငံအနေနဲ့ဘင်္ဂလားဒေ့ရှ်ဟာ ICC တရားရုံးရဲ့တောင်းခံချက်ကိုအပြည့်သဘောဆောင်တုံ့ပြန်ခဲ့ပြီးဒီပခတ်နဲ့ပတ်သက်လို့အကြောင်းအရာတွေကိုပနမတရားရုံးအမှတ်တထံကိုအကြောင်းပြန်စာပေးပို့ထားပြီးလည်းဖြစ်ပါတယ်။
ဒါအပြင်ပြစ်ဒဏ်ကင်းလွတ်ခွင့်အစဉ်အလာအဆုံးသတ်စေဖို့နဲ့အပြင်းထန်ဆုံးလူသားဒုအပေါ်ရက်ဆက်တဲ့ရာဇဝတ်ကျူးလွန်သူတွေကိုခုံရုံးတင်အပြစ်ပေးနိုင်ရေးဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့သူကအခုလိုပြောပါတယ်
။ Bangladesh looks forward to working together with all towards achieving that goal which is to put
ပြစ်ကျူးလွန်သူတွေကိုကင်းလွတ်ခွင့်ပြုနေတာကိုအဆုံးသတ်ရေးနဲ့ကမ္ဘာပေါ်မှာရက်ဆက်ဆုံးပြစ်မှုတွေကိုကျူးလွန်ကြသူတွေကိုတရားဥပဒေရရည်ယူနိုင်ရေးဥတီချက်ပေါင်းမြောက်ဖို့ဘင်္ဂလားဒေ့ရှ်အနေနဲ့အားလုံးနဲ့အတူပူးပေါင်းဆောင်ရွက်သွားဖို့ဆန္ဒရှိပါတယ်။ငြိမ်းချပြီးလုံခြုံတဲ့ကမ္ဘာကြီးတည်ထောင်နိုင်ရေးအတွက်အားလုံးဟာလက်တွဲဆောင်ရွက်သွားကြရမှာဖြစ်ပါတယ
်။1982ခုနှစ်ကဖြစ်ပွားခဲ့တဲ့ဘင်္ဂလားဒေ့ရှ်လွတ်လပ်ရေးစစ်ပွဲအတွင်းစစ်ရာဇဝတ်မှုကျူးလွန်သူတွေလူသားတို့အပေါ်ရာဇဝတ်ကျူးလွန်မှုလူမျိုးတုံးတပ်ဖြတ်မှုစတာတွေအတွက်ICC ခုံရုံးနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံပူးပေါင်းဆောင်ရွက်ခဲ့တဲ့အစဉ်လာကိုလည်းဒေါက်တာရှရင်းကအခမ်းအနားမှာပြောသွားပါရယ်ရိုဟင်ဂျာဒုက္ခသည်တွေလုံလုံခြုံခြုံနဲ့အခိုင်အမာနေရပ်ပြန်ရေးအတွက်တော့နိုင်ငံတကာအတိုင်းအဝိုင်းရဲ့စဉ်ဆက်မပြတ်ထိရောက်တဲ့အခမ်းကဏ္ဍလိုအပ်နေပြီးဘင်္ဂလားဒေ့ရှ်ဘက်ကအတက်နိုင်ဆုံးကူညီဆောင်ရွက်နေကြောင်းလည်းဒေါက်တာရှရင်းရှာမင်းချောဒရီကဆိုပါရယ်
The government of Bangladesh with the support of international community has extended massive humanitarian assistance
to Bangladesh အစိုးရကဒီရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီတွေကိုအများကြီးပေးခဲ့ပါတယ်အတင်းအဓမ္မနှင်ထုတ်ချင်းခံခဲ့ရတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုလည်းနိုင်ငံတကာဥပဒေနဲ့အညီကျမတို့အစိုးရကသူတို့သဘောလျောက်ဘေးကင်းလုံခြုံစွာနဲ့တိခါရှိရှိဌာနေပြန်နိုင်ရေးအတွက်ကြိုးပမ်းအားထုတ်ပေးနေပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရိုဟင်ဂျာဒုက္ခသည်တွေတိမ့်နေချီအတင်းအာဓမမောက်ထုတ်ခဲ့မှုဆိုတဲ့ဆွဆွဲချက်တွေအတွက် ICC အနေနဲ့နီလန်းရှာဖွေဆုံးဖြတ်အရေးယူဖို့ ICC ရှေ့နေချုပ်ဖာတိုဘန်ဆူရာက ဧပြီလက ICC တရားသူကြီးရုံးကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်။ဒီအဆိုနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတုံ့ပြန်ဖို့ ICC တရားသူကြီးရုံးကအကြောင်းကြားခဲ့ရမှာဇွန်လ17ရက်နေ့ကဘင်္ဂလားဒေ့ရှ်ဘက်ကသူတို့ရဲ့အစီရင်ခံစာကိုလျှို့ဝှက်စွာတင်သွင်းခဲ့ပါတယ်။မြန်မာအစိုးရရဲ့သဘောထားကိုတော့ဇူလိုင်လ28ရက်နေ့နောက်ဆုံးထားတုံ့ပြန်ဖို့ ICC တရားသူကြီးရုံးရဲ့အကြောင်းကြားချက်ကို ICC အဖွဲ့ဝင်မဟုတ်တဲ့အတွက်မြန်မာအပေါ်တရားစီရင်ပိုင်ခွင့်မရှိကြောင်းနဲ့ပြန်ကြားဖို့လည်းမလိုကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးက VOE ကိုပြောပါတယ
်။မယင်ဂျင်းနဲ့ပြောပြတော့တာဖြစ်ပါတယ်။ရိုဟင်ဂျာဆိုတဲ့အတုနှုတ်ကိုမြန်မာအစိုးရဘက်ကတော့အတိမတ်ပြုခြင်းမရှိဘူးဆိုတာကိုအတည်ပြုလိုပါတယ်ခင်ဗျာ။တော်ရစီမြက်မြားထိုင်းနိုင်ငံမဲဆယ်မျိုးကလှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိနေခဲ့ပြီးတဲ့နောက်လွတ်မြောက်လာတဲ့လူငယ်လေးတွေကသူတို့လူငယ်လေးတွေနဲ့သူတို့ရဲ့ဘောလုံးနီးပြားတွေကသူတို့ရဲ့အတွေ့အကြုံတွေကိုကိုယ်တိုင်ပြန်ပြီးတော့ပြောပြခဲ့ကြပါတယ်။လှိုင်ကူထဲကနေသူတို့ကိုကယ်ဆယ်ပြီးတဲ့နောက်သတင်းတစ်ပတ်နီးပါးဆေးရုံမှာစောင့်ရှောက်မှုခံယူခဲ့ပြီးစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာကြမ်းမာမှုရှိတယ်လို့ဆရာဝန်တွေရဲ့အတည်ပြုချက်ရပြီးတော့ဗိုလ်ထုနေမှာအိမ်ပြန်ခွင့်ရခဲ့ကြတာပါ။အကြောင်းစုံကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်။
ထိုင်းနိုင်ငံမဲဆိုင်မြို့ကလှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ပိတ်မိခဲ့တဲ့တောဝက်လူငယ်ဘောလုံးအတင်းသား12ဦးနဲ့သူတို့ရဲ့ဘောလုံးနှိပြတို့အိမ်မပြန်ခင်လောက်တဲ့သတင်းစာရှင်းလင်းပွဲမှာတဦးချင်းစပြီးတော့မိတ်ဆက်ကြပါတယ်။ကလေးတဦးကတော့သူကတောဝက်ဘောလုံးအတင်းရဲ့ရှေ့တန်းကစားသမားဆိုပြီးမိတ်ဆက်ခဲ့ပါတယ
်။ Dek Chai Chenin Weibo Luang Shilen Chitan Khap
ကျွန်တော်က Chenin Weibo Rerong ပါကျွန်တော်ကိုထုံးလို့လည်းခေါ်ကြပါတယ်။ကျွန်တော်ကရှေ့တန်းကစားသမားပါ
မီးပြားဆရာအက်ကပိုးချန်တဝန်ကတော့သူတို့စပြီးပိတ်မိသွားတဲ့အခြေအနေနဲ့လွတ်မြောက်ရေးစူးစမ်းခဲ့ကြကြောင်းပြောပါတယ်။သူတို့ရဲ့တောဝက်ဘောလုံးအသင်းကစနေနေ့တိုင်းဘောလုံးလေ့ကျင့်ပြီးအဖွဲ့လိုက်တစ်ခုခုလုပ်ကြလိရှိပြီးအဲ့ဒီနေ့ကတော့တခါမှမရောက်ဘူးသေးလို့ထလွန်လိုင်ကူကိုတွားခဲ့ကြတာလို့ပြောပါတယ်။သူတို့ပျောက်ဆုံးခဲ့ခြင်းကသတင်းတွေမှာဖော်ပြကြတာမှာတော့သူတို့ကမွေးနေ့ပွဲတွားလုပ်ကြတာလို့ပြောတာပါ။ဒါပေမဲ့နီးပြအက်ကတော့မွေးနေ့ပွဲသွားလုပ်တာမဟုတ်ပါဘူးတဲ့သူတို့အဖွဲ့ကဇွန်လ23ရက်နေ့မှာလှိုင်ကူထဲကိုဝင်သွားခဲ့ပြီးညနေပိုင်းပြန်လဲထွက်လာရောရေတွေနဲ့အလားလန်းကပိတ်နေလို့ပြန်ထွက်လို့မရတော့ပဲဖြစ်ခဲ့ကြတာပါဒါနဲ့ပဲလှိုင်ကူထဲကိုပြန်ဝင်လာကြပြီးလှိုင်ကူထဲမှာရေတွေကတက်လာတယ်လို့သူကပြောပါတယ်ကလေးတွေကိုမကြောက်ကြဘူးမနေ့ပြန်ရေးကြသွားမယ်ဆိုပြီးတော့သူကပြောခဲ့တဲ့အကြောင်းလဲနီးပြအက်ကပြောဆိုခဲ့ပါတယ်ပိတ်မိနေခြင်းအတွင်းစားစရာမရှိတော့ဘဲရေတောက်ပြီးအသက်ဆက်ခဲ့ကြရာကြောင်းဗိုက်စာလွတ်နေတာကိုခဏရေးရှိရေးစားစရာအကြောင်းကိုမစင်စားဘဲနေခဲ့ကြရတယ်လို့လည်းပြောချပါတယ်ပြည်တင်ရင်ငုတ်သမားနှစ်ဦးတို့သူတို့ကိုစပြီးတွေ့ချိန်မှာစကားပြန်လုပ်ပြီးပြောခဲ့တဲ့အဒူဆမန်းကအခုလိုပြန်ပြောပြပါတယ
်ก็เหตุการณ์เกิดขึ้นช่วงตอนเย็นครับ
အဲ့ဒီညနေပိုင်းမှာကျွန်တော်တို့ကြောက်တုံးတွေကိုတူးနေကြတာပါအဲ့ဒီအချိန်မှာအတန်တွေကြားရပါတယ်နီးပြအက်ကကျွန်တော်တို့အားလုံးအတန်တိတ်ကြဖို့ပြောပါတယ်ဒါကြောင့်ကျွန်တော်တို့ငြိမ်ပြီးနားဆွင့်နေကြတာပါအဲ့ဒီမှာတကယ်လူတွေလည်းတွေ့ရရောအံ့ဩလွန်းလို့
လှိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိနေခဲ့ပြီးတဲ့နောက်သူတို့73ဦးစလုံးကိုတုံးရက်ကြာကဲထုတ်ခဲ့ကြရတာပါကဲထုတ်တဲ့လုပ်ငန်းစဉ်အတွင်းထိုင်းရေတပ်ဘိုတဦးတည်ဆုံးခဲ့ရပါတယ်ပုဒ်ထူးနေ့သတင်းစာရှင်းလင်းပွဲမှာတော့လွတ်မြောက်လာသူတွေစိတ်ထိခိုက်စေမဲ့မိဂုဏ်နေမဖြစ်ရအောင်အရင်စီစစ်ပြီးမှခွင့်ပြုခဲ့ပါတယ်။အခုပြန်လဲလွတ်မြောက်လာကြသူတွေထဲမှာဘောလုံးနီးပြားနဲ့ကလေး၃ဦးတို့ကတော့မြန်မာနွယ်ပွားတွေဖြစ်ပါတယ်။လောလောဆယ်မှာတော့နိုင်ငံမဲ့တွေဖြစ်ကြပါတယ်ရှင
်။မတ်တန်ကြီးထိုက်ပြောပြတော့တာဖြစ်ပါတယ်။ VOA American အတန်ကကြာတာပရီနေမတစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ်။ VOA ကိုအီးမေးလ်ကနေဝေဖန်အကြံပြုလို့ရဲဆိုရင် VOA ရဲ့အီးမေးလ်လိပ်စာကbamis@voanews.com ဖြစ်ပါရခင်ဗျာ
ဗီအိုအေမြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်စ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ။သောရရှင်တို့နားဆင်နေကြတာတော့ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့ကြာသပတေးနေ့မိနစ်ခင်းအစီအစဉ်တွေပဲဖြစ်ပါတယ်။လက်ရှိထုတ်လွှင့်နေတဲ့အတန်လိုင်းနေပြင်လိုင်းလံမီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကို Facebook စာမျက်နှာရော VOE ရဲ့ website ဖြစ်တဲ့ bambis@voanews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နေပါတယ်။အခုဒုတိယပိုင်း나ယူအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောင်းထုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာမြမအရေးသုံးသပ်ချက်စတဲ့ကဏ္ဍတွေနဲ့အတူ
တစ်ဖက်သားအပေါ်မှာအသိဆောင်မဖြစ်ရလေအောင်ယဉ်ကျေးမှုဆိုတဲ့ပေါင်တွေကနေတယောက်ပေါ်တယောက်ဆောင်းလျှောက်တတ်အောင်ကျဉ်းတတ်အောင်ဖိမတတ်အောင်နားလည်တတ
်ဒါကတော့သူယုံကြည်ရာအပတ်စဉ်အစီအစဉ်ကိုတင်ဆက်တဲ့ခါမှာအပြည့်စုံကြားမှာပါအခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဥကြော်စားတာနဲ့အတူတင်ပြပေးပါမယ်ခင်ဗျာ
ဒေါင်ဆန်းစုကြည်နဲ့ပုဂ္ဂိုလ်ရေးချင်းကကူကွယ်မှုဆိုတဲ့ခေါင်းစဉ်နဲ့ The Diplomat မှာ David Steinberg ရေးသားထားတဲ့ဆောင်းပါးကိုဖတ်ရပါတယ်ဒီမိုကရေစီမိစုတဆောင်ဖြစ်ကဘာကလက်ခံထားခဲ့တဲ့ဒေါင်ဆန်းစုကြည်ရဲ့နိုင်ငံတကာပုံရိပ်စက်တိုက်ယိုယွင်းလာတာအနောက်ကဘာချမ်းမှာတွေ့နေရတယ်လို့စာရေးပါတယ်။သူ့ဘော်ချီကျူဂုံပြူမှုတွေကိုယူသိမ်းပြီးနိုဘယ်ညီညာရေးဆုတောင်းယူသိမ်းဖို့မီဒီယာတချို့ကမညာမတာဆော့နေကြတယ်လို့ဆိုပါတယ်။ဒေါင်ဆန်းစုကြည်ကလည်းသူဟာဒီမိုကရေစီမိစုတဆောင်မဖြစ်လို့ဘူးမြန်မာနိုင်ငံရေးသမားတယောက်သာဖြစ်တယ်လို့ဆိုထားပါတယ်။တကယ်တော့သူကနှစ်ခုစလုံးပါပဲတဲ့။သို့တော်လည်းပြည်တွင်းဘေးကျန်နံကျနိုင်ငံရေးအခြေအနေရဲ့ဖိအားကြောင့်နိုင်ငံတကာမှာရရှိထားခဲ့တဲ့အစီအလာဆုံဆုံလေးလို့သွားခဲ့ပြီလို့ဆိုပါရယ်တစ်ဖက်မှာသူ့ရဲ့နိုင်ငံရေးဥဆောင်မှုနဲ့လောက်ရတွေဟာလည်းစစ်တပ်ရဲ့ထိန်ချုပ်မှုကြောင့်အကြီးအကျယ်အကန့်အသတ်ရှိနေတာတွေ့ရတယ်လို့ဆိုပါရယ်နိုင်ငံတကာမုန်တီးမှုရဲ့အခြေခံကတော့ရိုဟင်ဂျာမွတ်စလင်တွေအပေါ်ပြုမှုလုဆောင်ချက်တွေကြောင့်ဖြစ်ပါရယ်မြန်မာအစိုးရကတော့ဒီလူတွေကိုရိုဟင်ဂျာလို့ခေါ်ဖို့ညှဉ်းဆန်ပြီးဘင်္ဂလီလို့ပဲသုံးပါရယ်တဲ့ရှုပ်ထွေးတဲ့ရိုဟင်ဂျာပြဿနာမှာအမှတ်မှားနေတာတွေရောအချက်အလက်အစစ်အမှန်တွေပါရောထွေးနေပါရယ်စစ်မှန်တဲ့အချက်တစ်ခုကတော့သူတို့ဟာနိုင်ငံမဲ့ဖြစ်ပြီးအာရှမှာအခွင့်အရေးဆုံးရှုံးမှုနဲ့ချင်းချောင်းမှုအခံရဆုံးလူတွေဖြစ်နေတာပဲလို့ဆိုပါတယ်။သူတို့ကိုမြန်မာဘက်ကပုတ်ခတ်တယ်လို့ဘင်္ဂလားဒေ့ရှ်ကလည်းလက်မခံချင်ပါဘူးဗျ။ဒေါ်ဆန်းစုကြည်ဟာသိမ်မွေ့ပြီးဆက်ညီမဲ့သဘောဆောင်တဲ့စစ်တပ်နဲ့ဆက်ဆံရေးကတစ်ဖက်မြန်မာလူ့အဖွဲ့အစည်းအတွက်လိုအပ်တယ်လို့ထင်တာတွေကတစ်ဖက်ညှိယူဖို့ကြိုးပမ်းနေရမှာ။သိတင်းလိုက်ရင်လည်းစေအုပ်ချုပ်ရေးလက်ပြန်ရောက်သွားနိုင်တယ်ကိုစိုးရိမ်နေပုံရပါတယ်တဲ့။သူဟာနိုင်ငံခြားသံတမန်တွေကိုပြောတဲ့နေရာမှာလည်းပြဿနာကိုရှော့ပြောပြီး lecture ပေးတဲ့သဘောဖြစ်နေတယ်လို့ဆိုပါတယ်။စီးပွားရေးအဂတိလိုက်စားမှုအုပ်ချုပ်ရေးမကျွမ်းကျင်မှုလူမျိုးရေးအာဃာတမီဒီယာထိန်းချုပ်မှုအရက်ဖက်လူအဖွဲ့အစည်းနဲ့ကင်းကွာလာမှုနိုင်ငံခြားစင်ကျင်ရေးအမျိုးသားရေးစိတ်ဓာတ်ကြီးထွားလာမှုစတဲ့ပြဿနာတွေရှိနေတဲ့အတွက်ဒါတွေဟာအချိန်တိုအတွင်းမှာပြည်လည်မှုရနိုင်မှာမဟုတ်ပါဘူးလို့ဆိုပါတယ်။မြန်မာပြည်သူတချို့ကတော့ဒေါအောင်ဆန်းစုကြည်ကိုသာသူတို့ရဲ့မျော်လင့်ချက်အဖြစ်ဆွဲမြဲယုံကြည်ရစေလို့ရည်သားထားပါခင်ဗျာ
။တရုတ်မြန်မာစီးပွားရေးဇင်းညာကအခက်အခဲတွေကိုကြောပြတ်နိုင်မှာလားဆိုပြီးတော့ပန်ဒီယန်ရည်သားထားတဲ့ဆောင်းပါးကို The Global Times မှာဖော်ပြထားပါတယ်။ကမ္ဘာလုံးဆိုင်ရာပိုးလမ်းမတဲ့စီမံကိန်းအတွက်အရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညာတိဆောက်ရေးအတွက်နားလည်မှုစာချုပ်လာတဲ့ရက်ကိုတရုတ်နဲ့မြန်မာတို့မကြခင်မှာလက်မှတ်ရေးထိုးကြဖို့ရှိပါတယ်။နားလည်မှုစာချုပ်မှာပါအချက်15ချက်ကိုပြီးခဲ့တဲ့ February လအတွင်းမှာသဘောတူညီခဲ့တာပါ။ဒီဇင်းညာဟာဒေတာတွင်စီးပွားရေးကိုမြှင့်တင်ပေးဖို့အတွက်ရည်ရွယ်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်နဲ့မြန်မာနိုင်ငံအတွင်းကစီးပွားရေးအချက်အချာချတဲ့မန္တလေး၊ရန်ကုန်မြို့တို့ကြောက်ဖြူထူးစီးပွားရေးဇုန်စတာတွေကိုဆက်သွယ်ထားတာဖြစ်ပါတယ်။ဒီဇင်းညာစီမံကိန်းဖွင့်လှစ်လိုက်ပြီးဆိုရင်တရုတ်ရဲ့ဝန်ဆောင်မှုနဲ့ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံတောင်ပိုင်းနဲ့နောက်ဖက်ချမ်းဒေသတွေအထိရောက်ရှိသွားရုံမကမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံတွေဖြစ်တဲ့အိန္ဒိယနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေအထိလည်းဆက်လက်စီးမျိုးရောက်ရှိသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ရှေ့တောင်အာရှတောင်အာရှဒေသတွေအတွင်းကုန်သွယ်ရေးမှာမြန်မာနိုင်ငံဟာအရေးပါတဲ့ဗဟိုအချက်အချာအရလည်းဖြစ်လာမှာဖြစ်တယ်လို့ရေးသားထားပါတယ်။ဘယ်လိုပဲဖြစ်ပါစေမြန်မာနိုင်ငံမြောက်ပိုင်းမှာဖြစ်နေတဲ့တိုင်းရင်းသားလူမျိုးစုတွေရဲ့ပြည်ပခပြဿနာနဲ့လူတစိမ်းကိုလက်မခံတတ်ကြတဲ့မြန်မာလူမျိုးတွေရဲ့ဒလိစရိုက်ကဒီဈဉ္ညာစီမံကိန်းကိုအဟန့်တားဖြစ်လာနိုင်တယ်ဆိုပြီးတော့ပညာရှင်တချို့ကစိတ်ပူပန်ကြပါတယ်။ဒီဈဉ္ညာစီမံကိန်းမှာအခက်အခဲတွေကြုံတွေ့ရမှာကတော့အသေးချပါပဲ။ဒါပေမဲ့အစိုးရနှစ်စလုံးကဒီပြဿနာကိုလျော့ပါးသွားအောင်လုပ်နိုင်ပါလိမ့်မယ်လို့ယုံကြည်တဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ။ ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောင်းထုတ်ပြချက်တွေကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ကင်းအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ရပါမယ်အမေရိကန်အီဒီယန်အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်တွေကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးနေတာပါ
တင်ပြမယ် idiom အသုံးက
2020 hindsight
ဖြစ်ပါတယ်စာလုံးပေါင်းက20ဆိုတာကတော့ကနန်20ကိုဆိုလိုတာတော်ရရှိများအတိပါ HIND hind ကတော့အနောက်ဖက် SIGHT sight ကတော့စက်ခုအမြင်ဆိုတော့စကပိုက်ထူရဲ့ဓာတ်ရိုက်ဒီပဲကတော့20နောက်ကိုပြန်မြင်တာပေါ့20လို့ဆိုရမှာပါကိုဆိုလိုပါလေလို့တော်ရရှိများသိချင်ကြမှာပါလူတို့ရဲ့မျက်စိအားကိုမျက်စိဆရာဝန်တွေကစမ်းတရမှာ20ဆိုရင်လုံးဝအမြင်ကအားကောင်းတာကိုဆိုလိုတာဖြစ်ပါတယ်မျက်စိနှစ်ဘက်ဆိုတော့ဘယ်ဘက်ကောညာဘက်ကောရည်ညွှန်းပြောတာမလို့20ကိုနှစ်ခါထပ်ပြီးပြောတာဖြစ်ပါတယ် hindsight ဆိုတာကတော့နောက်ကိုပြန်မြင်တာပြန်စဉ်းစားတာဆိုတော့ idiom အတိပဲကကိုလုတ်ခဲ့တာကိုလုတ်တုံးကတော့မှန်တယ်လို့ထင်ခဲ့ပေမဲ့နောက်မှတည်တည်ချာချာအမြင်ရှင်းရှင်းနဲ့ပြန်စဉ်းစားကြည့်တဲ့အခါဒီလိုလုပ်လိုက်ရင်တော့ကောင်းသားလို့စဉ်းစားမိတာကျမတို့မြန်မာမှာလူမိုက်နောက်မှနောင်တရဆိုတဲ့စကားလိုပေါ့ရှင်ဒီအသုံးနဲ့ပတ်သက်လို့ George Ruby ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
သူကဈေးကြီးလာတဲ့ကားအသစ်ဆက်ဆက်ကြီးကိုဝယ်လိုက်တယ်ဒါပေမဲ့သူနောက်မှတည်တည်ချာချာပြန်စဉ်းစားပြီးနောင်တရတာကတော့သူနည်းနည်းဈေးသစ်သားတာကိုဝယ်လိုက်မိရင်ကောင်းသားဆိုတာပါပဲလို့ဒီပေရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် He bought an expensive brand new car but in 2020 hindsight he said he wished he bought something cheaper
နဖူပေါ်လက်တင်ပြီးတည်တည်ချာချာပြန်စဉ်းစားကြည့်တဲ့အခါကျတော့ငါလုံးမိတာမှားလေဒီလိုလွတ်လိုက်ရင်တော့ကောင်းသားဆိုရင် idiom အသုံးရဘယ်လိုတင်စားပြောမလဲ
2020 hindsight
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတန်စီစဉ်တဲ့ဆက်တဲ့ American idiom အသုံး English စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ပတ်စဉ်မြန်မာအရေးသုံးသပ်ချက်ကိုတင်ဆက်ပါရမယ်။21ရာစုပင်လုံတတိယအစည်းအဝေးဟာဘာမှမထူးခြားဘူးလို့လူအများပြားကဝေဖန်ပြောဆိုနေကြပေမဲ့အပြုသဘောအလားအလာတချို့ကိုတွေ့ရတယ်လို့ရှုမြင်သူတွေလည်းရှိပါတယ်။အသေးစိတ်ကိုတိုင်းရင်းသားပြဿနာငြိမ်းချမ်းရေးဖြစ်စဉ်တွေကိုတောက်လျှောက်လေ့လာစောင့်ကြည့်နေတဲ့ VOA ရဲ့ဝါရင်သတင်းတော့ဦးမိုးစောနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်ထားတာကိုနားဆင်ကြပါခင်ဗျာ။
ဆက်တဲ့ရာစုပင်လုံးတရအစီဝေးနဲ့ပတ်သက်ပြီးတော့လူတော်တော်များများကဘဝင်မကြကြဘူးကြဒီအစီဝေးဟာအပေါ်ယံပဲရှိပြီးအနှစ်သာရအဖြစ်ဘာမှမရှိဘူးနေညာရေးကိစ္စလူမျိုးရေးကိစ္စတွေကိုမဆွေးနွေးကြဘူးလို့ပြောကြတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ကုမှုသောပထမဆုံးပဲလို့သုံးသပ်လိုပါတယ်လွှမ်းခြုံပြီးတော့မှန်သလားရသလိုသုံးသပ်တာ
ဒီဝေးမစခင်ကတော်တော်များများလည်းသုံးသပ်ကြတယ်ပေါ့လေတနည်းကိုနှစ်ကျင်ကျင်းပဖို့လို့ပြောထားတယ်ကနေမှာတနည်းကြတဲ့အချိန်ကြီးမကျင်းပနိုင်ရဘူးဒီလိုမျိုးချင်းနေပေါ်ရရဆိုင်နဲ့ကြားလို့ရှိရင်တခြားမလို့လားတဲ့ပြဿနာတွေဖြစ်လာနိုင်တယ်ဆိုတဲ့အနေအထားနဲ့ဒီစွန့်စွန့်ဘောရီဆက်လက်ရှင်တန်ရေးတွေပြန်ဆကြရတယ်ပေါ့လေပြန်ဆကြရတယ်ဆိုတော့ဒီစွန့်စွန့်ဘွဲကတော့အဓိကအရေးကြီးရဲ့ကျွန်တော်နိုင်ငံရေးကဏ္ဍကအဓိကအချက်တွေဖြစ်တဲ့ဒီခွဲမထွက်ရေးကိုကိုယ်ပိုင်ပြဋ္ဌာန်းခွင့်ရေးလို့မထည့်သွင်းနိုင်ဘူးဒီလုံခြုံရေးကဏ္ဍမှာဆိုရင်တက်တက်ပြန်လဲပေါင်းစည်းရေးကိစ္စတွေကိုမထည့်သွင်းနိုင်ရဘူးပေါ့အဲ့ဒီပုံမှာတော့တော်တော်များများတော့ခုနပြောလိုမျိုးပေါ့လေဒါအားများတဲ့ဟာတွေရှိတယ်ဒါပေမဲ့အားလုံးကတော့ဒီဟာရေရှည်ဆက်သွားနိုင်ဖို့ဒီငင်းချမ်းရေးဆွေးနွေးပွဲကြီးလုပ်ငန်းစဉ်ကြီးရပ်ဆိုင်မသွားဘူးဆက်လက်ပုံမှာတည်ဆောင်သွားနိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့စတင်ကြတဲ့အနေအထားမျိုးကိုတွေ့ရပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒီတော့သူတို့မျှော်လင့်သလိုပဲဒီဆွေးနွေးပွဲဟာအနှစ်သာရရှိတာမဆုံးဖြတ်နိုင်ပေမဲ့အစဉ်အဆက်မပြတ်လုံနိုင်သွားဖို့အတွက်လမ်းခင်းတဲ့သဘောအဲ့ဒီရွေးချက်ကအောင်မြင်သလားခင်ဗျာနောက်ဆက်ပြီးတော့ဖြစ်လာမယ်လားလားရှိသလားဒီက
အားလုံးချုံငုံကြည့်ရရင်တော့ဒီအခုတတိယပင်လုံးမှာအများမျှော်လင့်ထားတဲ့သဘောတူညီချက်တွေအရေးကြီးတဲ့ချက်တွေနေရာဥဆိုပင်လို့နောက်ဒီဝေးတစ်ခုကိုဆက်လက်ပြန်လည်နိုင်ဖို့အတွက်ဖြစ်လာခဲ့တဲ့အစီအဝေး တစ်ခုလို့ပြောလို့ရတယ်။နောက်ဒီအစည်းအဝေးမှာပဲကျွန်တော်တို့ခုနပြောလိုမျိုးပေါ့လေပြန်လည်တွေ့ဆုံညီနိုင်နိုင်တဲ့အနေအထားတွေပေါ်မှာကြည့်မယ်ဆိုလို့ရှိရင်နောက်အစည်းအဝေးဒီမှာပိုကောင်းအောင်လုပ်မဲ့နေရာတည်တည်ကိုလည်းဒီထပ်မံရရှိရဆိုမျိုးကြားပြီးရပါလေဗျ။နောက်တစ်ခုကဆွေးနွေးပွဲပြီးမှဒီနိုင်ငံတော်အတိုင်းအတာပုံပေါ်တော့ဆန်းစုကြည်ပြောဆိုသွားတဲ့မင်းကွန်းရဆိုလို့ရှိရင်ဒီ NCN ဖြစ်ပေါ်လာပေါ်မှာဒီထိုင်းလုပ်ငန်းရှင်လုပ်နေတဲ့အခြေအနေတွေလုပ်နေတဲ့ပုံစံတွေအားလုံးကိုပြန်လည်တုံ့တက်ပြီးတော့မှလိုအပ်လို့ရှိရင်ဒီရည်ကိုဒါပြင်ဆင်ဆောင်ရွက်ကြဖို့ဆိုတဲ့ဟာမျိုးတွေကိုလည်းပြောဆိုရတယ်ရှိပါတယ်။နောက်ပြီးတော့မှဒီငင်းချိုင်းလုပ်ငန်းစဉ်တွေအတွက်ကိုနေပြည်တော်တရားချမှတ်ပြီးဆောင်ရွက်ကြဖို့ဆိုတာလိုလည်းထည့်သွင်းပြောဆိုရတယ်ရှိတယ်။နောက်တစ်ချက်ကဆိုလို့ရှိရင်ဒီတရားဝင်ဆွေးနွေးပွဲကြီးတွေမှာဆွေးနွေးပြီးတော့မှသဘောတူညီချက်ရယူတာတဲ့သဘောတူညီချက်မရခင်အချိန်မှာအလို့သဘောများများတည်ဆုံဆွေးနွေးပြီးတော့မှအခြေအနေညှိနှိုင်းကြဖို့ဆိုတဲ့ဟာတွေဆွေးနွေးနိုင်ခဲ့ကြတယ်ပေါ့ဒီချက်ကတော့ခေါင်းဆောင်ပိုင်းကြီးဆုံးဖြတ်ပေးနိုင်တဲ့လူတွေကြားထဲမှာများများတည်ဆုံဆွေးနွေးပြီးတော့မှညှိနှိုင်းကြဖို့ဆိုတဲ့အချက်တွေကိုလည်းဒီလိုဒီ sideline meeting တွေပြောမှကျွန်တော်တို့ဒီ data series တွေပြောမှအဲ့ဒီဟာမျိုးတွေမှာတော်တော်များများကဆွေးနွေးဆုံးဖြတ်နိုင်တယ်ဆိုတဲ့အမျိုးကိုကျွန်တော်သိရပါတယ်ဗျ
။ Okay နောက်တစ်ခုကျွန်တော်မေးချင်တာဒီမှာဆွေးနွေးပြောခွင့်ရပုဂ္ဂိုလ်ရောညီညာရေးနာပါဝင်တဲ့တိုင်းဒါကောင်းဆောင်တို့ကတော့ကပြောကြတယ်ဒီအစည်းအဝေးကိုသူတို့အခြေခံအဖြစ်သုံးသပ်ကြတာကပြဿနာတွေကိုသူတို့ဖော်ထုတ်နိုင်တယ်ပြဿနာရှိရဲဆိုတာကိုသူတို့လက်ခံကြတယ်ဒါဟာဆက်လက်ညှိနှိုင်းသွားမယ်ပထမအဆင့်ဖြစ်တယ်အောင်မြင်တဲ့အဆင့်လို့သူတို့ပြောတာကိုကြားရပါတယ်ဆိုတော့သူတို့မြင်တဲ့အဓိကပြဿနာကဘာလဲလူတွေမြင်နေတဲ့ညီငယ်ရင်းမှဖြစ်နေတဲ့အဓိကပြဿနာကစစ်တပ်ကဩဇာလွှမ်းမိုးနေတယ်ဖွဲ့စည်းပုံကိုမပြင်းနိုင်ဘူးဆိုတာကအဓိကထောက်ပြနေရတယ်ဆိုတော့အဲ့ညဉ့်ညေးဆွေးနွေးပွဲမှာပါဝင်ခဲ့တဲ့ပုဂ္ဂိုလ်တွေကနာပြောတဲ့ပြဿနာကိုသူတို့ဆက်ဖွေတွေ့ရှိနိုင်ခဲ့တယ်အဲ့ပြဿနာကိုသူတို့ဆက်လက်ဆွေးနွေးဖို့သဘောတူရဆိုအဲ့စစ်တပ်ရဲ့ဩဇာလွှမ်းမိုးမှုနဲ့ပတ်သက်ပြီးဆွေးနွေးဖို့ပြောတာလား
အဲ့ဒီဟာကိုကျွန်တော်ဒီအများနဲ့တွေ့ရဆွေးနွေးပြီးနားလည်ရတဲ့အချက်ကဆိုတော့အဓိကကတော့ဒီပြည်တော်စုကခွဲမထွက်ရေးဆိုတဲ့မူနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့အခြေခံအချက်တွေပေါ့ဒီနိုင်ငံရေးခန္ဓာထဲမှာအဓိကအဲ့ဒီဟာတွေပေါ်မှာတွားမှုတည်တယ်လို့ကျွန်တော်တို့ကမြင်ပါတယ်ဗျဒီတက်မော်ဘက်ကထုတ်ပြန်ထားရမှာဆိုရင်ဒီဒုတာဝန်ကြီးသုံးပါတော့ဆိုတဲ့ကိစ္စတွေမှာဆိုလို့ရှိရင်ပြည်တော်စုမပြုတ်ခွဲရေးဆိုရဟာမျိုးတွေထည့်သွင်းထားတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲဒီတိုင်းပါတွေဘက်ကတော့ကျွန်တော်တို့ဒီကိုပိုင်ပြဋ္ဌာန်းခွင့်ဆိုတဲ့အချက်ကိုပြန်တော့ပြောတာလေတင်လုံးမှာထားခဲ့တဲ့အချက်ပေါ့အဓိကကတော့သူတို့ဓာတ်လူညီညာရေးဒီဒီရရှိဖို့သူတို့ပေါ်မှာဖိနှိပ်သွားမှုတွေမခံရဖို့ဆိုလို့ရှိရင်ဒီပြည်အောင်စုထဲမှာနေမယ်သူတို့ပေါ်မှာဖိနှိပ်လာတယ်ဆိုရင်ခွဲထုတ်ခွင့်ရှိရမယ်ဆိုတဲ့ပုံစံမျိုးပေါ့လေသူတို့ရဲ့စိုးရင်ချက်တွေနဲ့ဒီဟာကိုတောင်းဆိုနေတဲ့အနေအထားတွေရှိပါတယ်ဗျအခုဒီကညှိနှိုင်းလို့ခက်ခဲနေတဲ့အနေအထားတွေလေအဲ့ဒီအပေါ်ဒီမှာအခြေခံတယ်လို့ကျွန်တော်မြင်လို့ရပါတယ်ဒီနိုင်ငံကြီးရသဘောတူညီချက်မရတဲ့ဒီလိုမျိုးပေါ့လေညီတိုင်းလို့မရတဲ့အချိန်မှာကျွန်တော်ဒီလုံခြုံရေးကဏ္ဍတွေမှာဒီတက်တွေဖြတ်သိရေးလက်နက်တွေဖြုတ်သိရေးတို့တက်တွေပြန်လဲပေါင်းစည်းလို့ဆိုတော့တိကျတွေရတယ်ဘယ်လိုမှရှေ့ဆက်သွားလို့မရနိုင်တဲ့အနေအထားမျိုးတွေလို့တွေ့ဆလို့ရပါတယ်ဗျာအဲ့ဒါတော့
ဟုတ်ကဲ့နောက်ထူးခြားမှုတစ်ခုတွေးမိတာကအကွေကြီးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်ထိုင်ကဝါးခေါင်းဆောင်ကိုသူကိုယ်တိုင်အင်္ဂါလှုပ်လာတဲ့စစာတွေသွားကြည့်တာတော်တော်လေးပုဂ္ဂိုလ်ကြီးအရာရင်းနှီးမှုကိုတွေ့ရပါတယ်ဒီဟာလဲထူးခြားချက်တည်းလို့ဆိုနိုင်တယ်ဆိုတော့အဲ့မြောက်ပိုင်းအဖွဲ့တွေကသူတို့လူကျင်တာတွေဘာရသွားလဲဒီအစီအရေးကဘိုးချုပ်ကွမ်မော်ကတော့ပြောရတာဆက်လက်ပြီးတော့တွေးထိုင်မဲ့လမ်းစားတွေရအောင်လို့လာတာပါဘာညာပြောတာတွေ့ရပါတယ်ဆိုတော့လက်တွေ့မှာသူတို့ဘာတွေရသွားလဲဗျဒီက
ညပိုင်းဖွဲ့ဒီမဲ့တွေ့ဆုံစည်းနှင်းပွဲတွေပြီးတဲ့အချိန်မှာကျွန်တော်ကြားသိရတဲ့သဘောထားတွေရဆိုလို့ရှိရင်ဒီညပိုင်းဖွဲ့တွေကအရင်တော့ဆိုလို့ရှိရင်ဒီ NCA ပြင်ပအနေနိုင်ငံရေးဆွေးနွေးမယ်ဆိုတဲ့ဟာမျိုးကိုသူကတောင်းဆိုခဲ့တယ်ဒီတစ်ချိန်မှာတော့သူကဒီ NCA ပြင်ပဆိုတဲ့အမျိုးမပြောတော့တဲနဲ့အားလုံးပါဝင်ရေးမှုရပေါ့လေကျွန်တော်တို့အရင်တော့ဒီတက်မော်ဘက်ကလက်ခံမထားတဲ့ဒီပလောင်တို့ကိုကန်တို့ AE ရခိုင်တပ်ဖွဲ့တို့ကိုဒီ NCA ထဲမှာပါဝင်ဖို့အတွက်ကိုတိုက်တွန်းပါတယ်ဆိုတဲ့ဟာဒီဘဘကအတန်ထွက်လာတယ်ပေါ့လေထွက်လာတယ်ဆိုတော့အဲ့ဒီနေမှာသူတို့ဒီတက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ဒီကျွန်တော်တို့ဝါတို့ SSPP တို့ KIO တို့မိုင်းလာဖွဲ့တို့ပြည်စုံနေချင်းမှာညီညီနိုင်ခဲ့သလိုအာပလောင်တို့ကိုကန်တို့ EE တို့ကပြည်ကြားကျွန်တော်တို့တက်မော်ကာကွယ်ရေးဦးစီးချုပ်နဲ့ပြည်စုံနေအချိန်မှာဆိုလို့ရှိရင်ဒီ NCA နဲ့ပတ်သက်တဲ့ကိစ္စရတီတော်တော်များများဆွေးနွေးနိုင်ခဲ့တယ်လို့ကျွန်တော်ကြားပြရပါတယ်အဲ့ဒီမှာဆိုရင်တော့အဓိကကျွန်တော်တို့NCA ပြီးတဲ့နောက်ပိုင်းငင်းတဲ့ညီလာခံလောက်လာတဲ့အချိန်မှာဆိုလို့ရှိရင်ဒီမျိုးပေါင်းနေပေါ့အဲ့ဒီကိစ္စတွေကိုဒီ NCA ကိုလက်မှတ်ရိုးချေထုတ်ထားတဲ့တိုင်းရင်းသားဗက်တီးယားရောတချို့ဟာတွေမှာဆိုလို့ရှိရင်မကြည်လင်တာရှိခဲ့တယ်ပေါ့အခုဆိုလို့ရှိရင်ကျွန်တော်နောက်ပိုင်းဖွဲ့နေဆွေးနွေးပြီးတဲ့နောက်မှာဆိုရင်ဒီတက်မော်ကာကွယ်ရေး EC ချုပ်တော်ကနေပေါ့ဒီ NCA မျိုးပေါင်းလေးပြန်လည်တုံ့တက်ဖို့ရှိတဲ့ကိစ္စတွေကိုဟိုသဘောတူနိုင်တဲ့အနေအထားမျိုးတွေဒီရရှိခဲ့တယ်ဆိုတာမျိုးကျွန်တော်သိရပါတယ်ဗ
ျ NCA လမ်းကြောင်းအတိုင်းညီညာရေးဆက်လက်ဆွေးနွေးမယ်အလားအလာဖြစ်နိုင်ဆိုတာကောင်းတဲ့ကိစ္စပါကျိုးစုအပ်တဲ့ကိစ္စပါ တစ်ခုစဉ်းစားကြတာကပေါ့လေကာကွယ်ရေးဥစည်းချုပ်အနေနဲ့မြောက်ပိုင်းအဖွဲ့နဲ့ပူပြီးရင်းနှီးနှီးဆိုတဲ့ပုံစံမျိုးပြလိုက်တယ်သူတို့ကလက်ဦးမှုယူပြီးတော့ရင်းနှီးမှုကိုယူပြလိုက်တယ်လို့လည်းသုံးသပ်မှုတချို့ကတော့ကြားရပါတယ်တနည်းအားဖြင့်ဒါဟာမကြခင်လာမဲ့ရွေးကောက်ပွဲအတွက်ဒေါန်ဆန်းစုကြည်ရဲ့ NLD ပါတီနဲ့တက်မတော်ဘက်ကအပြည့်ရဲ့အင်အားစုနဲ့ပေါ့လေပြိုင်တဲ့သဘောမှာကာကွယ်ရေးဥစည်းချုပ်အနေနဲ့လက်ဦးမှုယူခြင်းတဲ့သဘောဖြစ်တယ်လို့လည်းပဲသုံးသပ်မှုတွေရှိကြပါတယ်တကယ်တော့ဒါကံွယ်ဆရာတော့မရှိဘူးပေါ့လေဘယ်သူပဲတန်းပြည့်တဲ့ကောက်အောင်လုပ်လို့ကြိုးဆိုရမှာပါသို့တော်လည်းပဲအဲ့ဒီသုံးသပ်ချက်ကတော့ဘလောက်ဖြစ်နိုင်တယ်လို့ထင်တယ်လေရ
ဟုတ်ကဲ့အဲ့ဒီအပေါ်မှာတော့ဒီအခုငင်းကြေးညီလာခံတွေကို2018ခုတည်းကမှတစ်ချိန်လုပ်မယ်2019ခုတည်းကနှစ်ချိန်လုပ်မယ်အခြေခံမူတွေချမှတ်မယ်ဆိုတဲ့ကိစ္စတွေပါညာပြောဆိုရအပိုင်းဒီမှာဆိုလို့ရှိရင်လည်းဒီဟာတွေက2020မတိုင်ခင်မှာနိုင်ငံရေးရွေးချယ်တင်နေလုပ်နေကြတာလားဆိုတဲ့အမျိုးကြီးထောက်ပြတာတွေရှိပါတယ်ကျွန်တော်တို့ဒါဒီပြီးခဲ့တဲ့2015ဒီဦးစိန်စိန်တက်တန်နောက်ဆုံးကာလတွေမှာဆိုလို့ရှိရင်လည်းဦးစိန်စိန်နောက်ရွေးတော်ပေါ်မှာဝင်ရင်းမှာဒီ NC လက်မှတ်ရေးချိုးဖို့ပြင်ဆင်ကြိုးစားနေဆိုတော့မှဝေဖန်ခဲ့တာမျိုးတွေလည်းရှိရပေါ့လေရှိရဆိုတော့ဒီပေါ်မှာတော့ဒါအခုချိန်ကပြောမယ်ဆိုရင်လည်းနည်းနည်းစောလုံးသေးတဲ့အနေထားဒီတုံးတက်ချက်တွေအဲ့လိုမျိုးတုံးတက်မယ်ဆိုရင်နည်းနည်းစောလုံးသေးတဲ့အနေထားတည့်ရလို့ကျွန်တော်ပြောမှာဖြစ်ပါလေဗျာ
နောက်တစ်ခုကတရုတ်မြောက်ပိုင်းအဖွဲ့တွေနဲ့လာတွေ့တယ်မြောက်ပိုင်းအဖွဲ့နဲ့ပုံမူရင်းနှီးမှုရှိသွားတာတွေ့ရတယ်ဒီတမနော်ကကွေဦးစည်းချုပ်နဲ့ဆိုတဲ့နေရာမှာတရုတ်ရဲ့ဩဇာလွှမ်းမိုးမှုတရုတ်ရဲ့တိုက်တွန်းမှုတရုတ်ရဲ့တွန်းအားကိုဘလောက်ပါဝင်တယ်လို့ယူဆပါတယ်
ဒီမြောက်ပိုင်းဖွဲ့ဒီ27ရာစုတတိယပင်လုံးပါဝင်လာတဲ့အဓိကတွန်းအားတွေအနေနဲ့ကြည့်မယ်ဆိုရင်တော့တရုတ်ရဲ့ခန္ဓာကံကအဓိကကြရလို့မြင်ပါတယ်ဒီ2 sentiment ဖြစ်တဲ့ဒီ Mr. Singhol Chan ကိုပါလို့ဆိုလို့ရှိရင်မြောက်ပိုင်းဖွဲ့ကိုခေါ်ပြီးတော့မှဖိတ်ကြားလာလို့ရှိရင်တယောက်ပုတ်ပြီးစာမျိုးတွေသူရုပ်ပြည်တယ်မှာဆွေးနွေးရရှိတယ်ဒီလိုဗမာပြည်ထဲမှာလာတော့မှတက်တော့ကော်ဝေးဦးစီချိုးတို့ဆက်စပ်ပြီးတော့ပြည်စုံဆွေးနွေးရအပိုင်းတွေလည်းရှိပါတယ်ရှိတော့အဲ့ဒီအပိုင်းတွေကဒီလူနာကမှသူတို့ပါဝင်တယောက်လာရေးဆိုတဲ့ကိစ္စတွေရတယ်အဓိကကြရတဲ့အခန်းကဏ္ဍတွေပါဝင်လို့ကျွန်တော်ပြောလို့ရတယ်။နောက်တစ်ချက်ကလည်းကျွန်တော်သိရတာဆိုရင်ရောက်ပိုင်းဖွဲ့တွေကို NCA လက်မှတ်ရေးထိုးဖို့တကူပြည်နိုင်ငံဘက်ကတောက်လျှောက်တိုက်တွန်းနေတဲ့အနေအထားမျိုးတွေပြန်သိရတယ်ဆိုတော့ဒီရောက်ပိုင်းဖွဲ့တွေနဲ့တမ်ပေါ်နဲ့မြန်မာစုကနဲ့ပြင်းကြင်ရေးဆွေးနွေးကြတဲ့အခန်းကဏ္ဍတွေမှာဆိုရင်ပြည်ကတော့ကြီးမားတဲ့အခန်းကဏ္ဍတစ်ခုနဲ့ပါဝင်နေတယ်လို့လည်းပြောလို့ရမှာဖြစ်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ဆုံးမေးချင်တာကတော့အခုနိုင်ငံရေးကိစ္စဟာသုံးဝင်းဆိုင်လို့ပြောရင်အကြံပြင်းရမယ်ထင်ပါတယ်တမန်တော်ရဲ့အယသအစိုးရရဲ့နောက်ပြီးတော့တိုင်းရင်းသားအင်အားစုတွေဆိုတော့တိုင်းရင်းသားအင်အားစုတွေနဲ့စစ်မြေကြီးကိုတော့နှစ်ဖက်လုံးကတာကြိုးပမ်းကြတာတွေ့ရပါတယ်ဆိုတော့တိုင်းရင်းသားအင်အားစုကိုဘေးဖက်ထုတ်ထားလိုက်ရင်တမန်တော်နဲ့အယသအစိုးရကြားမှာဟောဘယ်လောက်ထိညှိနှိုင်းမှုရှိနိုင်ကြလဲဘယ်လောက်ထိပြည်လည်မှုရနိုင်တယ်လို့ထင်ပါလဲညှိနှိုင်းမှုရရှိရပါရဲ့လား
အခုအချိန်ကြီးကတော့တမန်တော်နဲ့အယသအစိုးရကြားမှာအဓိကညှိနှိုင်းရမယ်ဆိုတဲ့ကိစ္စကတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စအပေါ်မှာပဲအဓိကကြားမယ်လို့မြင်ပါတယ်ဗျအခုချိန်ကျတော့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဟာဒီဒီမိုကရေစီအင်အားစုတွေလိုလားတဲ့အနေအထားကြီးမရောနိုင်သေးဘူးဆိုတော့ဒီနှစ်ဖက်ကြားမှာညှိနှိုင်းရတဲ့အနေအထားတွေကတော့တိတ်ပြီးတော့ခီးပြင်ကျတယ်လို့ပြောလို့ရနိုင်တဲ့အနေအထားတော့မရှိဘူးလို့ပဲကျွန်တော်မြင်ပါတယ်ဗျ
ဆိုတော့အဲ့လိုညှိနှိုင်းလို့ရနိုင်တဲ့အနေအထားညှိနှိုင်းနိုင်တဲ့အနေအထားမရှိသေးဘူးဆိုရင်ဒီကိစ္စကတော့ဒီတိုင်းရင်းသားနဲ့ပြုလုပ်တဲ့ညှိနှိုင်းရေးမှာဘယ်လိုရိုက်ခတ်နိုင်တယ်လဲ
အလုံးတုံတက်ကြကြလို့ပါပဲကျွန်တော်ဒီနှစ်ပေါင်း80ပြည်ရင်းစစ်ဖြစ်လာတယ်ဒီလိုမျိုးဝေါ်ကွိုင်းမှာထိုင်ပြီးတော့ဆွေးနွေးနိုင်တဲ့အနေအထားတွေရင်တော့မရခဲ့ကြဘူးအခုဆိုလို့ရှိရင်တော့အားလုံးကဒီအင်အားစု3စုလုံးသဘောတိုင်းမှာထိုင်ပြီးတော့မှဘာလို့နိုင်ငံမှာတော့ဒီဟာတွေကအဓိကပြဿနာတွေဖြစ်နေတယ်ဆိုတော့ရှာဖို့ရတယ်အဲ့ဒီဟာတွေကတော့ဟုတ်တယ်ဒီပြဿနာတွေရှိနေပြီဆိုတော့လည်းဖက်သဘောတူကြတယ်အဲ့ဒီပိုင်းကနေတော့မှဒီပြဿနာတွေကိုပြည်ပြောင်းဖြေရှင်းကြမယ်ဆိုတော့မှဆွေးနွေးကြမယ်ဆွေးနွေးနေကြတယ်ဆိုရင်အနေထားမျိုးတွေလည်းရောက်ရှိလာတဲ့အပေါ်မှာတော့အားလုံးကတော့ဒါတိုးတက်မှုတစ်ခုအနေနဲ့ပဲမြင်ပါတယ်တစ်ခက်နဲ့တစ်ခက်အလျော်တင်းလုပ်ပြီးတော့မှကြည်လျောင်းဖြည့်ရှင်းနိုင်မယ်ဆိုရင်အားလုံးဒီလိုချက်ဒီပြည့်ဝသွားမယ်အနေထားလည်းပဲမြင်ရပါတယ်ခင်ဗျာ
ဒါကတော့အာမလူအာမရတတိယပင်လုံးဘာသူစလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးထားတဲ့ဦးကျော်စန်းသားရဲ့မြမအကြီးသုံးသက်ချက်ကိုနားဆင်ကြရတာပဲဖြစ်ပါတယ်အခုတော့နောက်ထပ်ပတ်စင်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာအစီအစဉ်ကိုထုတ်လွှင့်ပါမယ်ဒီတစ်ပတ်မှာတော့ဗကြီးအမှုပညာရှင်ဖြူမုံကဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပါမမိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ကျမအနေနဲ့စီကံဟာလူတံပုံမှုလူရာတိုင်းစီကံရှိရမယ်လို့ယုံကြည်ပါတယ်စီကံဆိုတာကလူနဲ့တိရစ္ဆာန်ရဲ့အရေးကြီးဆုံးသောခြံနာချက်ဖြစ်ပါတယ်။လူမှာထင်သိမ့်နိုင်တဲ့စင်ကျင်နိုင်တဲ့ဉာဏ်ပညာအတိတရားတွေရှိတဲ့အကြောင်းလူနဲ့တိရစ္ဆာန်မှာလူဟာအမြင့်မားဆုံးသောသရဝါဖြစ်နေတာဖြစ်ပါတယ်။လူတွေထဲမှာရှိတဲ့ယဉ်ကျေးမှုဆိုတာစီကံပေါ်မှာ
ခြေဖြုတ်တိဆောက်ထားတာဖြစ်ပါတယ်။လူရင်ကျေမှုလူစီကံကလူသားဘဝရဲ့တိဆောက်ရမှာပုံပွင့်တော့တိုးတက်မြင်မာစေတာဖြစ်ပါတယ်။ဒါကြောင့်လူတွေမှာစီကံစနစ်တကျရှိလာအောင်စာချုပ်စာရာနဲ့စည်းမျဉ်းတွေဥပဒေတွေရှိနေတာပဲဖြစ်ပါတယ်။အိမ်မှာအိမ်စီကံ၊ကျောင်းမှာကျောင်းစီကံ၊ရုံးမှာရုံးစီကံအားလုံးဆိုင်ရာဆိုင်ရာစီမင်းစီကံတွေရှိကြပါတယ်။ဒီလိုစီမင်းစီကံတွေရှိခြင်းအပြင်လူမှုဆက်ဆံရေးကိုပိုပြီးတော့ချောမွေ့စေပါတယ်။စနစ်ကျတဲ့လက်ပတ်မှုပုံစံကိုဖြစ်ပေါ်လာစေတာဖြစ်ပါတယ်။ဒီလိုစီမင်းစီကံတွေဟာအချုံနောင်တွေလို့တွေးကြတဲ့လူတွေလည်းရှိပါတယ်။ဒါဟာမှားယွင်းတဲ့အယူအဆတစ်ခုဖြစ်ပါတယ်။ဒါဟာယဉ်ကျေးမှုအပေါ်ဆန်းသွင်းနေတဲ့အမြင်တစ်ခုလည်းဖြစ်ပါတယ်။လူမှာထင်ချုံနိုင်တဲ့ကိုစီကံစိတ်စီကံဆိုတာရှိပါတယ်။ကိုစီကံမရှိခဲ့ဘူးဆိုရင်မိမိနဲ့ပတ်ဝန်းကျင်မှာရှိတဲ့လူတွေအပေါ်ကိုတိုင်ဝိုင်းပေါ်ကိုအနောက်ရှက်ဖြစ်စေတာပါပဲ။အဲ့လိုပဲစိတ်စီကံမရှိဘူးဆိုလို့ရှိရင်လည်းကာယကံကိုစီကံမနောကံတွေကိုမထိန်ချုံနိုင်တော့ပါဘူး။အဲ့ဒီအတွက်စိတ်ပိုင်းဆိုင်ရာစီကံမဲ့မှုကြောင့်ရံလိုပြူမှုတာ၊အနိုင်ကျင့်တာ၊ဆော့ကားတာ၊သူ့တစ်ပါးပေါ်ဖိနှိပ်မိတာ၊တကူကောင်းကျန်တာစသည်အပြင်ဆင်ပွားပြီးတော့မှမာရင်းတဲ့ပြူမှုတွေဖြစ်လာတတ်ပါတယ်။လူဟာအထီးကြီးတရပါမဟုတ်တဲ့အတွက်ကြောင့်ပတ်ဝန်းကျင်နဲ့နေထိုင်တဲ့အခါမှာတယောက်ပေါ်တယောက်ညှတစွာနေထိုင်နိုင်အောင်မိမိတို့ရဲ့ကိုယ်နှုတ်နှလုံးသုံးပါးကိုထင်းထင်းဆောင်ရှောက်ရမှာဟာလူသားတွေရဲ့တောင်းဝန်ပဲဖြစ်ပါတယ်။တစ်ဖက်သားအပေါ်မှာအသိဆောင်မဖြစ်ရလျောင်ယဉ်ကျေးမှုဆိုတဲ့ပေါင်တွေကနေတယောက်ပေါ်တယောက်ဆောင်ရှောက်တတ်အောင်၊ကျဉ်းနာတတ်အောင်၊ဖိမတတ်အောင်၊နားလည်တတ်အောင်ပြုထောင်ယူကြရပါတယ်။ဒါကြောင့်ကြည်ပြင်းလာတဲ့အခါမှာမိမိတို့ရဲ့မကြည်ပြင်းခင်ပတ်ဝန်းကျင်ဟာအရေးကြီးတယ်ဆိုတာကိုသိလာကြမှာဖြစ်ပါတယ်။အဲ့အတွက်ကြောင့်စတတ်ကောင်းနေမူလငယ်ကလေးကဖြစ်ပေါ်လာအောင်မိဘတွေမှာအတိုင်းဝိုင်းနေမှာတောင်းဝန်ရှိပါတယ်။အဲ့လိုပဲကျောင်းပတ်ဝန်းကျင်အတိုင်းဝိုင်းဟာလည်းအရန်အရေးကြီးပါတယ်။စိတ်ဓာတ်ကောင်းနေဖွံ့ဖြိုးလာအောင်တိုးတက်လာအောင်ကျောင်းပညာရေးစနစ်ထဲမှာပဲလေ့ကျင့်ပြုထောင်ရမှာဖြစ်ပါတယ်။အဲ့လိုလေ့ကျင့်တဲ့အခါမှာသူတို့လေးတွေဟာလွတ်လွတ်လပ်လပ်ပျော်ပျော်ရွှင်ရွှင်နဲ့စီကံကိုလိုက်နာတတ်အောင်ပြုထောင်ပေးဖို့ဟာလည်းအရန်အရေးကြီးပါတယ်။စီကံဆိုတာဖိနှိပ်ချုပ်ချတာမဟုတ်ပဲယဉ်ကျေးမှုရရှိတဲ့ရှိအပ်တဲ့လူစိတ်သဘာဝဆိုတာကိုငယ်ကလေးကနားလည်လာခဲ့မယ်ဆိုရင်ကြီးလာတဲ့အခါမှာဒီကလေးတွေဟာတန်းပြည့်အတွက်လိုအပ်တဲ့တရောင်းတနေရာမှာတာဝန်ကြီးပြွန်တဲ့လူသားတွေဖြစ်ရောက်ရှိလာမှာဖြစ်ပါတယ်။စီကံကိုစနစ်တကျတည်ဆောက်လာခြင်းအပြင်လည်းကျောင်းမှာစတော်တဲ့ကျောင်းနေပြောတဲ့ကျောင်းသားတွေရှိနေမှာပဲဖြစ်ပါတယ်။ဒီအတွက်ကုချင်းတရားကောင်းမွန်တဲ့လူတို့လူကားတွေဖြစ်အောင်အခြေခံကစပြီးစီကံရှိဖို့ဟာတင်တင်ရမယ်ဆိုတာအရေးအရေးကြီးကြောင်းလူတိုင်းလူတိုင်းဟာနားလည်ပြီးပြုစုဆောင်ရှောက်အောင်ဖြစ်ပါတယ်။နောက်မိမိရဲ့ပတ်ဝန်းကျင်မှာတွေ့ကြုံရတဲ့လမ်းညွန်ဆိုင်ပုတ်တွေစီကံတွေကိုအလိုလိုလိုက်နာတတ်မှာဖြစ်ပါတယ်။ပတ်ဝန်းကျင်မှာအမှိုက်မပြည့်ရဆိုရင်လည်းမိမိဘာသာဘယ်သူမှမမြင်လေကိုယ့်ဘာသာကိုဆောင်ရှောက်နိုင်မှာပဲဖြစ်ပါတယ်။လမ်းစီကံကိုလိုက်နာခြင်းအပြင်လည်းရင်တိုင်းမှုတွေယွနယ်လာမယ်၊အန်တရာတွေကင်းရှင်းလာမယ်ဆိုတာအားလုံးလည်းအသိဖြစ်ပါတယ်။စီကံကောင်းမှပညာပြည့်စုံလာနိုင်မှာဖြစ်ပါတယ်။ပညာပြည့်စုံမယ်၊စီကံကောင်းမယ်ဆိုလို့ရှိရင်လူချင်းတိတ်ခါလည်းအလိုလိုပြည့်စုံလာမယ်မှာပဲဖြစ်ပါတယ်။လုပ်ငန်းခွင်မှာအလုပ်ခွင်စီကံ၊ရရစီကံအဲ့လိုပဲတဆင့်တိုးတက်ပြီးနိုင်ငံမှာလည်းနိုင်ငံစီကံတွေကိုတဖြည်းဖြည်းနဲ့လိုက်နာသူများဖြစ်ပေါ်လာမှာဖြစ်ပါတယ်။စိတ်ပိုင်းဆိုင်ရာအမှုချင်းကောင်းတွေဖြစ်ပေါ်လာခြင်းအပြင်တိုးတက်တဲ့ယဉ်ကျေးမှု၊တိုးတက်တဲ့အသိပညာနဲ့တိုးတက်တဲ့နိုင်ငံတစ်ခုကိုဖြည်းဖြည်းချင်းနဲ့ကျွန်တော်တို့ပြောင်းရွှေ့နိုင်မယ်လို့ယုံကြည်ပါတယ်ရှင
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြေဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ဒီအမှုပြန်ရှင်ဖြူမွန်ရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်။VOA မြန်မာပိုင်းကဆက်လက်ပြီးတော့အတန်လွှင့်နေပါတယ်ခင်ဗျာ
American ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
် American နဲ့ Vietnam တို့ဟာတစ်ချိန်ကရန်သူတွေဖြစ်ခဲ့တဲ့တမိုင်းကြောင်းကိုခြံရင်ပြီးလွန်ခဲ့တဲ့နှစ်30နီးပါးမှာပူးပေါင်းဆောင်ရွက်မှုခေတ္တကိုစတင်လိုက်ကြပါတယ်မကြာသေးခင်က Vietnam ခီးစဉ်တွင်နိုင်ငံခြားရေးဝန်ကြီး Mike Pompeo က Vietnam ကောင်းဆောင်တွေဟာနိုင်ငံရဲ့အချုပ်အခြာအာဏာပိုင်မှုလွတ်လပ်ရေးနဲ့အစိုးရပုံစံတို့ကိုချိန်ချောက်မခံရဘဲသူတို့နိုင်ငံကိုပြုပြင်ပြောင်းလဲနိုင်နေနိုင်ငံကိုဖွင့်ပေးပြီးတော့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုတည်ဆောက်နိုင်နေဆိုတာသဘောပေါက်ကြပါတယ်လို့ပြောပါတယ
် One key to Vietnam's enormous rise over the past few decades was a new engagement with the United States
လွန်ခဲ့တဲ့ဆယ်စုနှစ်အနည်းငယ်အတွင်းဗီယက်နမ်နိုင်ငံအောင်မြင်ထွန်းပေါက်လာရတဲ့တော့ချက်တစ်ခုကတော့အမေရိကန်နဲ့ဆက်ဆံရေးအသစ်တည်ဆောက်ခဲ့တာကြောင့်ပါ ဒီအခြေအနေကိုဗီယက်နမ်မှာကြာဆုံးသွားတဲ့အမေရိကန်တပ်ဖွဲ့ဝင်တွေရဲ့ကျွမ်းကျန်ရစ်တဲ့ရုပ်အလောင်းတွေကိုပြန်လွှဲပြောင်းဖို့အမေရိကန်နဲ့ဗီယက်နမ်ကြားအတူတကွလုပ်ကင်တာကနေစတင်ခဲ့တာပါဒီလိုသိငယ်ပေမဲ့တိတ်ကိုအသေးပဲပြေဝတဲ့ပထမအဆင့်ကနေပိုကောင်းတဲ့ဆက်ဆံရေးတည်ဆောက်နိုင်ပြီး1995ခုနှစ်မှာပုံမှန်ဆက်ဆံရေးထူထောင်နိုင်လိုက်ကြတာဖြစ်ပါတယ
်ဒီကနေ့ဆိုရင်ဗီယက်နမ်မှာအရှိတောင်အခြားဒေသတစ်ခုလုံးမှာစီးပွားရေးအများဆုံးတိုးတက်နေတဲ့နိုင်ငံတစ်ခုဖြစ်နေပါပြီဒါပေမဲ့နှစ်နိုင်ငံကြားမှာကုန်သွယ်ရေးတက်တဲ့အများကြီးပိုတဲ့ဆက်ဆံရေးရှိနေပါတယ်ဗီယက်နမ်ကိုလက်နက်ခဲရောင်းချမှုပိတ်ပင်ထားတာကိုလွန်ခဲ့တဲ့နှစ်နှစ်မှာအမေရိကန်ကရုပ်သိမ်းလိုက်ပါတယ်အဲဒီအချိန်ကစလို့နှစ်နိုင်ငံကြားလူညိုရင်းဆိုင်ရာပူးပေါင်းဆောင်ရွက်မှုတိုးတက်စေဖို့နိလန့်တွေကိုရှာဖွေလှုပ်ဆောင်လာကြပါတယ်အတိတ်တုန်းကကျွန်တော်တို့ဟာစစ်မြေပြင်မှာရန်သူတွေပါဒါပေမဲ့ဒီကနေ့မှာတော့ကျွန်တော်တို့အကြားလူညိုရင်းဆိုင်ရာဆက်ဆံရေးဟာပူးပေါင်းဆောင်ရွက်မှုသာဖြစ်ပါတယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်ဒီထဲမှာတောင်တရုတ်ပင်လယ်တွင်ငြိမ်းချမ်းမှုတည်ငြိမ်မှုနဲ့လူညိုရေးတို့ကိုထိန်းသိမ်းတာလည်းပါဝင်ပါတယ်အထူးသဖြင့်တော့တောင်တရုတ်ပင်လယ်တွင်မှာစီရေးတည်ဆောက်တာနဲ့နေမြေပိုင်ဆိုင်မှုရယူတာတွေပေါ်အမေရိကန်နဲ့ဗီယက်နမ်တို့စိုးရိမ်မှုတူညီပါတယ်အဲဒီလိုရက်တွေဟာနိုင်ငံတကာဥပဒေနဲ့ဆန့်ကျင်နေတာပါတောင်တရုတ်ပင်လယ်တွင်တည်ငြိမ်မှုထိန်းသိမ်းရေးမှာအမေရိကန်ရဲ့အခန့်ကဏ္ဍကိုဗီယက်နမ်ကောင်ဆောင်တွေကကြိုဆိုတာနဲ့အတူလွတ်လပ်စွာရည်ကြောင်းတော်လာခွင့်နဲ့လေရင်ပြန်တန်းခွင့်တို့ကိုထိန်းသိမ်းဖို့နှစ်နိုင်ငံစလုံးကတန်ဋိဌာန်ချထားပါတယ်အာကောင်တာယာဝါပြောပြီးလွတ်လပ်တဲ့မျှတာပြီးအပြန်လည်ဖြစ်တဲ့ကုန်သွယ်ဆက်ဆံရေးမျိုးလှုပ်ဆောင်တဲ့နိုင်ငံတစ်ခုအဖြစ်ဗီယက်နမ်နိုင်ငံကိုတည်ဆောက်တာမှာကျွန်တော်တို့ဆက်ပြီးပါဝင်သွားဖို့တန်ဋိဌာန်ချထားပါတယ်အနာဂတ်ကိုအာရုံစုစိုက်ထားတယ်လို့ပဲအတိတ်ကပြိပခါကိုဖြစ်ရှင်းရေးမှာကျွန်တော်တို့နိုင်ငံစလုံးပူးပေါင်းဆောင်ရွက်သွားပါမယ်လို့နိုင်ငံသားရေးဝန်ကြီးဖွန်ပေးယိုကပြောပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်သောရရှင်တို့ကနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးလိုပါရခင်ဗျာ view american တန်ခါအခုဂျာတာပရင်းနေမနေ့ဖက်လက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိ line to meter 16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားအောင်မှာဖြစ်ပါတယ် view မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေရတာပါခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဦးကျော်စံသားအကြီးညာပြပါလိမ့်မယ်ခင်ဗျာ
2016ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆက်ဖက်ခဲ့တဲ့ဆရက်အမေရိကန်ထောက်လှမ်းရေးဆုံးဖြတ်ချက်ပေါ်သမ္မတ်ထရမ့်ရဲ့သဘောထားနဲ့ပတ်သက်ပြီးအင်ဖြူရောဟာအခုအချိန်ထိမရေမရာဖြစ်နေပါတယ်။ရုရှားဟာအမေရိကန်ပြောင်းစုတဲ့ချင်းကြောက်မှုတရားဖြစ်နေစလားဆိုတဲ့မေးခွန်းကိုဗိုလ်ဒူးနဲ့အစိုးရအဖွဲ့အစည်းအဝေးမှာဒေါ်နယ်ထရမ့်က No လို့ဖြစ်ကြခဲ့ပါတယ်။အဲနိုင်ပိုင်းအကြသတင်းရစီးနင်းပွဲလုပ်တဲ့အခါကျတော့သူ့ရဲ့ပြောခွင့်ရဆာရာဟက်ကဘီဆန်ဒါစ်ကသမ္မတ်က No လို့ပြောတာဟာသတင်းထောက်တွေရဲ့မေးခွန်းကိုဖြေဖို့ညှဉ်းဆန်းခြင်းသာဖြစ်ပြီးမေဂွန်အတွက်အဖြစ်ပြတာမဟုတ်ဘူးလို့ဆိုပါရယ်သမ္မတဟာရုရှားကအမေရိကန်သမ္မတရေကောက်ပွဲမှာတကယ်ဝင်ရောက်ဆွဖက်ခဲ့တယ်ဆိုတာယုံကြည်နေတာပါလို့လည်းသူကပြောကြားသွားပါရယ်ကုလသမဂ္ဂလူခွင့်ရေးကောင်စီဟာကုလသမဂ္ဂရဲ့အေယမဆုံးရှုံးမှုကြီးတရားဖြစ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကီဟေလီကပြောကြားလိုက်ပါရယ်ကုလသမဂ္ဂလူခွင့်ရေးကောင်စီကနှုတ်ထွက်ဖို့ဂျွန်လာရုံကသမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုကာကွယ်တဲ့အနေနဲ့သမ္မတကြီးကအခုလိုပြောကြားလိုက်တာဖြစ်ပါရယ်ဒူခွေးကောင်စီဟာအစီတရားကိုအခြေခံတဲ့နေရာမဟုတ်ဘဲနိုင်ငံရေးဇက်ခွန်တစ်ခုသာဖြစ်တယ်လို့လည်းသူကဆိုပါတယ်။လူခွေးကောင်စီဖွဲ့စည်းရမှာကမ္ဘာပေါ်ကလူခွေးအပြင်းထန်ဆုံးချိုးဖောက်တဲ့တရုတ်၊ဗင်နီဇွဲလား၊ဆာဒီအရေဗျာနဲ့အီဂျစ်တို့လိုနိုင်ငံတွေပါဝင်နေတာကိုအမေရိကန်ကသဘောမတူဘူးလို့လည်းဟီလီကပြောပါတယ်။အမေရိကန်ကုန်သွယ်ရေးအငင်းပွားမှုပြည်လည်ရေးအထောက်မှုကိုတရုတ်သမ္မတရှီဂျင်ပင်ကဝိလေကြံပတ်လုပ်နေတယ်လို့သမ္မတဒေါ်နယ်ထရမ့်ရဲ့ထိတ်တန့်စီးပွားရေးအကြံပေးကဆွဆွဲလိုက်ပါတယ်။သူတို့နှစ်နိုင်ငံထိတ်တိုက်တွဲဆုံနေတဲ့သွင်းကုန်ကန်ကောက်တဲ့ကိစ္စမှာအရာရှိကလူချင်းမမဲ့သမ္မတကမလူချင်းဘူးလို့ဆိုပါတယ်ခင်ဗျာ
။နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥကြစံသာကြီးညာတော့ဖြစ်ပါတယ်။ဒီမင်းရဲ့အစီအစဉ်ထုတ်လို့ရမှုကကိုညာဝဲအောင်ဖြစ်ပြီးတော့အတန်ပိုင်းအင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။ကဘာနှန့်ကတော်လာရှိများနဲ့တကွမြန်မာပြည်သူပြည်သားများအားလုံးအဆသာရေးအဆင်ပြေချောမှုကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ခင်ဗျာ။
This program has come to you from the Voice of America, Washington.